Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် April 22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့ line 2 meter 32 kHz 9383ညနဲ့9383ညline 2 meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်။ကျမခင်လေးပါ။ဒီညတော့ထိတ်တင့်ရောက်သတင်းတွေကိုမဆုမွန်နဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ nuclear လက်နက်တပ်ဆင်ရေးမူဝါဒအီရန်မှာမရှိဘူးလို့အီရန်နိုင်ငံရဲ့ဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ Israel ထောင်နိုင်အကြီးအကဲယာရုကနေနှုတ်ထွက်တယ်လို့ကြေညာထားပါတယ်။မြောက်ရီကစစ်ဘေးရှောင်ပြည်သူတွေနေရက်ကိုပြောင်းနေကြပါပြီဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ရဲ့ဒုတိယမြို့တော်လို့တင်စားရတဲ့ဗမော်နာအထိ KIA နဲ့ပူးပေါင်းတပ်တွေရောက်လာနေပြီးတော့စစ်ကောင်စီကလည်းလေကြောင်းကနေခုခံတိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဒေသခံပြောပြတာက
ဖြေရင်ရောက်လာတာဖြေရင်ပြင်ကတင်ရှာအဲ့မှာပဲနေပြီးမှဟိုကဘုလည်းနဲ့ကြည့်ရမယ်ဆိုတော့ဒီရင်းနဲ့လည်းပုံခေါက်လာဖြစ်သွား
မိုးမောက်အခြေအနေကိုဒေသခံပြောပြပေးခဲ့တာပါရှင်ဒီအခြေအနေနဲ့တူ PDF ကာကွယ်ရေးတပ်တွေသိမ်းပိုက်ထားတဲ့စကိုင်းတိုင်းခန့်ဘက်ကိုတော့စစ်ကောင်စီကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေပါတယ်ထိုင်းမြန်မာနယ်စပ်မြဝတီကနေစစ်ပြေးလာတဲ့စစ်ပြေးဒုက္ခတွေတချို့နေရက်ကိုပြန်နေကြပါပြီဒီကနေ့ကြာရောက်တဲ့မြေကဘာနေ့မှာတော့တဘာဝပတ်ဝန်းကျင်စိုးချိုးပေးတဲ့ plastic ကိုသုံးစွဲမှုလျှော့ချဖို့ပဝင်းကျင်ရေလှုပ်ရှားသူတွေလှုံ့ဆော်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်အစ္စရေးစစ်ထောင်လိုင်းရဲ့အကြီးအကဲယာရုကနေနှုတ်ထွက်တယ်လို့ဒီကနေ့ပဲကြေညာထားပါတယ်ပြီးခဲ့တဲ့အောက်တိုဘာ9ရက်အစ္စရေးကိုဟာမတ်အကြမ်းဖက်တွေတိုက်ခိုက်တာကိုမတားဆီးနိုင်ခဲ့တဲ့အတွက်သူယာရုကနေနှုတ်ထွက်တာဖြစ်ပြီးတော့ဒါဟာပရမဆုံးအကြီးတန်းအရာရှိတူနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးတိုက်ခိုက်မှုကြောင့်ရာဖာဒေသမှာကလင်းငယ်တွေအပါအဝင်22ဦးသေဆုံးခဲ့တယ်လို့ခံယူနေမြို့စေယုံမှာလည်းသေဆုံးသူရုပ်လောင်း200ကျော်တွေ့တယ်လို့ပါလက်စတိုင်းကာကွယ်ရေးဌာနကပြောပါတယ်။ဒါအပြင်ဂျေရုစလင်မြို့မှာဒီကနေ့လမ်းသွာလမ်းလာတွေကိုကားတစ်စီးကဝင်တိုက်ခဲ့တဲ့အတွက်3ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူ2ဦးကိုဖမ်းဆီးလိုက်တယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။စနေနေ့ကတော့ဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ9ဘီလီယံအပါအဝင်26ဘီလီယံဘူးရှိတဲ့အကူအညီပေးရေးအစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတော့သမ္မတဂျိုးဘိုင်ဒန်ကချက်ချင်းလက်မှတ်ရေးထိုးဖို့ကတိပြုခဲ့ပါတယ်ရှင
်နျူကလ িয়ার လက်နက်တပ်ဆင်ရေးနဲ့ပတ်သက်တဲ့မူဝါဒသူတို့မှမရှိပါဘူးလို့အီရန်ဘက်ကဒီကနေ့ပဲကြေညာလိုက်ပါတယ်အစ္စရေးရဲ့ချိန်ချမှုကြောင့်အီရန်ရဲ့နျူကလ িয়ার မူဝါဒကိုပြောင်းလဲနိုင်တယ်လို့အီရန်တော်လှန်ရေးအစောင့်တပ်မှုကသတိပေးပြီးတဲ့နောက်ရက်ပိုင်းမှာပဲအီရန်နိုင်ငံသားရဲ့ဌာနကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်တွေနဲ့သာအသုံးပြုမယ်လို့အကြိမ်ကြိမ်ပြောဆိုထားတယ်လို့နျူကလ িয়ার လက်နက်တပ်ဆင်ရေးဟာသူ့ရဲ့မူဝါဒမဟုတ်ပါဘူးလို့အီရန်ပြောရေးဆိုခွင့်ရှိသူနာဆာခရနီကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပါတယ်။အစ္စရေးနဲ့အီရန်တို့ကြားတင်းမာမှုတွေမြင့်တက်လာပြီးတဲ့နောက်မှာတော့အီရန်နျူကလ িয়ার လုံခြုံရေးတာဝန်ခံအဆောင်တက်မှုအာမက်ဟက်တာဗလက်ကလည်းအစ္စရေးရဲ့ချင်းချမှုတွေကြောင့်အီရန်ရဲ့နျူကလ িয়ার ဆိုင်ရာဝါဒကိုပြန်ပြီးတော့သုံးသပ်ဖို့နဲ့မူလထည့်သွင်းစဉ်းစားမှုတွေကနေတွေ့ဖြစ်သွားနိုင်တယ်လို့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကပြောခဲ့ပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးကလည်းအီရန်ရဲ့ချင်းချမှုကိုလက်တုံ့ပြန်မှုအတွက်ဘယ်လိုချင်းချမှုကမှတားဆီးနိုင်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်ရှင်။
ရုရှားရဲ့ညာဘက်တိုက်ခိုက်မှုတွေက drone 9စင်းဒုံးကျည်3စင်းတို့ကိုဂျားဖြတ်ပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါဗျ။ဒီဂျားဖြတ်တားဆီးမှုအားလုံးကိုယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသမှာလေကြောင်းရန်ကာကွယ်တပ်ဖွဲ့တွေကပစ်ချခဲ့တာလို့ယူကရိန်းလေတပ်ကပြောပါဗျ။လေကြောင်းတိုက်ခိုက်မှုကြောင့်တိုးလောင်ယုံတချို့နဲ့စိုက်ပျိုးရေးသုံးဆက်ရန်များတချို့ပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့အိုဒက်ဆာဒေသအုပ်ချုပ်ရေးမှူးက Telegram မှာရေးသားထားပါတယ်တချိန်ထဲမှာပဲ Ukraine အတွက်ဒေါ်လာဘီလီယံ60ပါတဲ့အကူအညီပေးရေးအစီအစဉ်တွေကို American အထက်လွှတ်တော်ကဒီသတင်းပတ်ထဲမှာအတည်ပြုဖို့မျှော်လင့်ထားကြပါတယ်ဒီအကူအညီပေးရေးအစီအစဉ်တွေကိုအောက်လွှတ်တော်ကအတည်ပြုခဲ့ပြီးတော့သမ္မတဘိုင်ဒန်ကလည်းထောက်ခံထားတာပါအကူအညီတွေက Ukraine ကမျှော်လင့်ထားတဲ့အစီအစဉ်တွေပါဝင်တယ်လို့သမ္မတ Volodymyr Zelensky ကညစဉ်မိန့်ခွန်းမှာပြောပါတယ်ဒီဥပဒေကြမ်းကိုအမြန်ဆုံးအတည်ပြုပေးဖို့နဲ့ Ukraine ကိုစစ်ဘက်ဆိုင်ရာအကူအညီတွေမြန်နိုင်သမျှမြန်မြန်ပေးဖို့ကိုလည်းသမ္မတ Zelensky ကမြစ်တာရက်ခံထားပါတယ်ရှင်
အီရန်နဲ့အစ္စရေးကြကတင်းမာမှုတွေဆွေးနွေးဖို့အပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုပါကစ္စတန်နိုင်ငံကခေါင်းဆောင်နေတဲ့တွေ့ဆုံမှုအတွက်အီရန်သမ္မတအီဘရာဟင်ရက်စီဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်။နှစ်နိုင်ငံကုံသွယ်ရေးစွမ်းရည်နဲ့စီးပွားရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုပါဆွေးနွေးသွားမယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။သုံးရက်တာကြာမြင့်မဲ့ခီးစဉ်မှာတော့အီရန်သမ္မတဟာပါကစ္စတန်သမ္မတအာဆစ်အလီဇာဒါရီအပါအဝင်ပါကစ္စတန်ဝန်ကြီးချုပ်ဇဖတ်ဆာရစ်နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ကီလိုမီတာ900လောက်နေဆက်ချင်းထိစပ်နေတဲ့အီရန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားဒေသတွေအပါအဝင်တကဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေနဲ့အကြမ်းဖက်မှုတွေရဲ့ဘုံချင်းချောက်မှုတွေကိုတိုက်ဖြတ်နိုင်ရေးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုအရေးတွေကိုလည်းဆွေးနွေးသွားမယ်လို့ပါကစ္စတန်ဘက်ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတည်းကတော့အီရန်လုံခြုံရေးတပ်ဖွဲ့တွေဟာပါကစ္စတန်အနောက်တောင်ပိုင်းနယ်စပ်ဘလူချစ်စတန်ဒီပြည်နယ်မှာရှိတဲ့အီရန်စန့်ကျင်ရေးစစ်သွေးကြွတွေခိုးနေတဲ့နေရာကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ဒီလိုမျိုးနှစ်နိုင်ငံတင်းမာမှုတွေကိုလျှော့ချနိုင်ရေးအကြမ်းဖက်မှုတံပြန်ရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့နဲ့အချင်းချင်းအချုပ်အခြာအာဏာနယ်မြေပိုင်ဆိုင်မှုတွေကိုလေးစားလိုက်နာဖို့တန်တမာရေးအရာကြိုးပမ်းမှုတွေကိုအရှိန်ဟုန်မြှင့်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။အီရန်သမ္မတရဲ့အခုပါကစ္စတန်ခီးစဉ်ဟာအီရန်နဲ့ပါကစ္စတန်ကြားဆက်ဆံရေးတွေကိုပြုပြင်ဖို့အတွက်အပြန်အလှန်စ조사မှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူရဲ့တနင်္လာညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာဖြစ်နေတဲ့တိုက်ပွဲတွေရော့ကျလာနေတဲ့အတွက်ထိုင်းဘက်ခိုးလုံနေတဲ့မြန်မာစစ်ဘေးဒုက္ခသည်အများစုဟာနေရက်ပြောင်းနေကြပြီးဒုက္ခသည်အရေးအတွက်ကြာဆင်းသွားတယ်လို့ထိုင်းဒုတိယဗိုလ်ချုပ်ကြီးပရာဆန်ဆန်စီရီရက်ကသတင်းတောက်တွေကိုဒီကနေ့ကပဲပြောလိုက်ပါတယ်။မြောက်ရီတိုက်ပွဲတွေကြောင့်ထက်ခရိုင်မဲဆောက်ဘက်ထွက်ပြေးလာတဲ့မြန်မာစစ်ဘေးဒုက္ခသည်3000ကျော်ထဲမှာဒီကနေ့1000လောက်ပဲကျန်တော့တယ်လို့ဒုတိယဗိုလ်ချုပ်ကြီးပရာဆန်ကထိုင်းPBS သတင်းဌာနကိုပြောလိုက်တာပါ။ဒါအပြင်စစ်ကောင်စီနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားညှိနှိုင်းမှုတွေစတင်နေပြီးတော့စစ်ကောင်စီဘက်ကလည်းစစ်ကူအင်အားတွေကော့ဂရိတ်ဘက်ကနေမြောက်ရီဘက်ကိုရောက်လာခြင်းမရှိဘူးလို့ဒုတိယဗိုလ်ချုပ်ကြီးပရာဆန်ကပြောထားပါဗျ။ထိုင်းမြန်မာချစ်ကြည်ရေးအမှတ်တရကိုကုံသွေးရေးနဲ့ကူလူသွားလာဖို့ဖွင့်ထားစေပဲဖြစ်တယ်လို့လည်းသူကပြောပါဗျ။စနေနေ့အထိအမှတ်နှစ်ချစ်ကြည်ရေးတရအောင်မှာခိုလုံနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကို KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်မဲဆောက်မြို့ကအင်တင်ကိုကြည်စံထိမှန်ခဲ့တဲ့အတွက်ကြောင့်မို့လို့ထိုင်းနိုင်ငံသားဝန်ကြီးဌာနကမြန်မာနိုင်ငံဘက်ကိုသတိပေးခဲ့ပါသေးတယ်။ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံသားဝန်ကြီးဌာနကတော့ထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ထိုင်းအစိုးရနဲ့သက်ဆိုင်ရာအာဏာပိုင်တွေကိုမြန်မာပြည်သူတွေကိုစားကျေးဇူးတင်ကြောင်းမနေ့ကအကြေညာချက်ထုတ်ပြန်ထားပါဗျ။မြောက်ရီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဒီကနေ့အထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
။ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကကျင်းပခဲ့တဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာဒုသမ္မတအဖြစ်နဲ့အနိုင်ရခဲ့တဲ့သမ္မတဟောင်ဂျိုကိုဝီဒိုဒိုရဲ့သားကြီးကိုပါဝင်ရှင်ပြိုင်ခွင့်ပေးခဲ့တဲ့အပေါ်တရားစွဲဆိုမှုကိုအင်ဒိုနီးရှားဖွဲ့စည်းပုံတရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။သမ္မတအဖြစ်ရွေးကောက်ခံခဲ့ရတဲ့ကာကွယ်ရေးဝန်ကြီးဟောင်ပရာဘိုဗရိုဆူဘီယန်ဟာဒုသမ္မတရဲ့နေရာမှာဂျိုကိုဝီဒိုဒိုရဲ့သားကိုထားရှိနိုင်မှုရွေးကောက်ပွဲစည်းမျဉ်းတွေကိုလိုသလိုပြောင်းလဲခဲ့တာကတော့တရားမျှတမှုမရှိပါဘူးဆိုပြီးတော့ဆွဆွဲခဲ့တာဖြစ်ပါတယ်ဒီတရားဆွဲဆိုမှုကိုအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဂျာကာတာအုပ်ချုပ်ရေးမှူးဟောင်းအန်နီဘတ်စဝီဒန်ကဦးဆောင်ခဲ့တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲရွေးကောက်ခံသမ္မတရဲ့မဲဆွယ်စည်းရုံးရေးမှာသမ္မတဟောင်းဂျိုကိုဝီဒိုဒိုကပါဝင်ပတ်သက်မှုရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့တရားရုံးကတော့တိုင်တန်းချက်ကိုပယ်ချခဲ့ပြီးတော့ပါတီဝင်ဒါမှမဟုတ်နိုင်ငံတော်ရဲ့ဆွတ်ဖက်တယ်ဆိုတော့ဆွဆွဲချက်ဟာတက်သေးမခိုင်လုံဘူးလို့ဆိုပါတယ်သမ္မတလောင်းနဲ့ဒုသမ္မတလောင်းတွေအတွက်အသက်အရွယ်သတ်မှတ်ချက်ကိုလျှော့ချပေးတဲ့ဥပဒေကိုပြီးခဲ့တဲ့အောက်တိုဘာလမှာထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့သမ္မတဟောင်းဂျိုကိုဝီဒိုဒိုရဲ့ရောက်ခမဖြစ်သူတရားသူတီချုပ်အန်နိုဝါရစနုံကိုလည်းဝေဖန်မှုတွေရှိခဲ့ပါတယ်လက်ရှိသမ္မတနေရာမှာရွေးကောက်ခံထားရတဲ့ပရာဘိုရိုဆူဘီယန်ဟာအင်ဒိုနီးရှားနိုင်ငံကိုအာနာရှင်အုပ်ချုပ်ရေးနဲ့နှစ်30လောက်အုပ်ချုပ်ခဲ့တဲ့ကွယ်လွန်သူသမ္မတဟောင်းဆူဟာတိုရဲ့သမတ်ဖြစ်ပြီးတော့1990ပြည့်နှစ်တွေအတွင်းမှာဆူဟာတိုရဲ့အနီးကပ်ဗိုလ်မှူးကြီးတဦးဖြစ်တာဝန်ယူခဲ့တဲ့အပြင်အတိုက်ခံတွေကိုဖိနှိပ်တဲ့လူခွင့်ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရဖို့သူလည်းဖြစ်ပါတယ်ရှင်
မြောက်ကိုရီးယားကအရှိတ်ကန်လွန်ပင်လယ်ပြင်ကိုဥတီပြီးတော့ဒုံးကျည်တွေစမ်းသပ်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောထားခြင်းမရှိပါဘူး။အခုလိုမြောက်ကိုရီးယားဘက်ကဒုံးကျည်တွေပစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးတော့ဂျပန်အစိုးရကလည်းဂျပန်ကမ်းခြေဆောင်တပ်ကိုအသင့်ရှိဖို့တတိပေးထားတယ်လို့ပြောပါတယ်။ဒုံးကျည်ထိပ်ဖူးတစ်ခုဂျပန်တီးတန့်စီးပွားရေးဇုံအေရီးယားအပြင်ဘက်ကိုကျရောက်ခဲ့တယ်လို့ယူဆရကြောင်းလဲ NHK သတင်းဌာနကပေါ်ပြထားပါတယ်တနင်္လာနေ့ကတောင်ကိုရီးယားထိပ်တန်းစစ်အရာရှိရေတပ်ဗိုလ်ချုပ်ကြီးနဲ့အမေရိကန်အာကာသကုတ်ကဲရေးဌာနချုပ်ကတာဝန်ရှိသူတွေတွေ့ဆုံပြီးတော့မြောက်ကိုရီးယားရဲ့ထောက်လန့်ရေးဂျိုရုနောက်ဆုံးအခြေအနေတွေအပြင်ရုရှားနဲ့မြောက်ကိုရီးယားကြားစစ်ရေးပူးပေါင်းဆောင်ရွက်မှုတိုးလာနေတာတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတဲ့အချိန်မှာပဲအခုလိုမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွှတ်တာလည်းဖြစ်ပါရဲ့ရှင
်ဒီကနေ့ဧပြီလ22ရက်နေ့ကတော့မြေကဘာနေ့ဖြစ်ပါရဲ့ရှင်ပြီးခဲ့တဲ့အနှစ်90ကျော်လုံးမှာရေနဲ့လေတန့်ရှင်းကိုပိုပဲအာယုံဆိုင်ခဲ့ကြပြီးတော့လေဓုရေဓုနဲ့မြေဓုညဉ့်ညမ်းမှုတွေကိုတိုက်ဖြတ်ဖို့နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုပဲဦးစားပေးခဲ့ကြတာဖြစ်ပါတယ်အမေရိကန်အထက်လွှတ်တော်အမတ်ဂဲလော့နယ်ဆင်ကဒီလိုမျိုးမြေကဘာနေ့ဖြစ်ပေါ်လာဖို့ဆိုတာကို1980ပြည့်နှစ်ဧပြီလတည်းကကြိုးပမ်းခဲ့တာဖြစ်ပြီးတော့ဒီနေ့ရဲ့အောင်မြင်မှုကြောင့်အမေရိကန်မှာပတ်ဝန်းကျင်ထိန်းသိမ်းရေးအတင်ကရဥပဒေနှစ်ခုဖြစ်တဲ့လေဓုတန်ရှင်ရေးနဲ့ရေဓုတန်ရှင်ရေးဥပဒေနှစ်ခုကိုဖြစ်ပေါ်စေခဲ့ပါတယ်လို့ပြောပါတယ်။ဒီနေ့ရဲ့ဆောင်ပုဒ်ကတော့ Planet Plastic မြေကဘာနဲ့ Plastic အန္တရာယ်ဖြစ်ပါတယ်။လူသားစုနဲ့မြေကဘာရဲ့ကျန်းမာရေးအတွက် Plastic သုံးဆွဲမှုကိုလျှော့ချနိုင်မှုတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေတိုက်တွန်းတောင်းဆိုနေတဲ့အချိန်မှာပဲကဘာတဝမ်းမှာမြေကဘာနေ့ကိုကျင်းပပါတယ်။မြန်မာနိုင်ငံမှာလည်းမြေကဘာနေ့ကိုကျင်းပပြီးတော့သစ်ပင်စိုက်ပျိုးမှုတွေလုပ်ခဲ့ပါတယ်။သေးငယ်လာတဲ့ plastic စားတွေဟာလူတွေနေ့စဉ်ရှူရှိုက်ကြတဲ့လေဓုအပြင်အစားအစာနဲ့ရေတွေထဲကနေလည်းခန္ဓာကိုယ်ရဲ့ကိုဝင်ရောက်နေတာဖြစ်ပြီးတော့ဒီကနေ့ဂုံပြုတဲ့အခမ်းအနားမှာတော့စေတနာဝန်ထမ်းတွေအနေနဲ့သဘာဝပတ်ဝန်းကျင်နဲ့လေဓုရေဓုညဉ့်ညမ်းမှုတွေကိုတန့်ရှင်းပေးတဲ့လှုပ်ရှားမှုတွေနဲ့လည်းပါဝင်လှုပ်ရှားခဲ့ကြပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဗမော်နာအထိရောက်လာနေတဲ့ကချင်နဲ့ပူးပေါင်းတပ်တွေကိုစစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်ကုခံနေရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ရဲ့ဒုတိယမြို့တော်လို့တင်စားရတဲ့ဗမော်မြို့နာအထီကို KIA နဲ့ပူးပေါင်းတပ်တွေရောက်လာနေပြီဖြစ်ပါတယ်။စစ်ကောင်စီဘက်ကလေကြောင်းကနေလည်းတိုက်ခိုက်နေပါတယ်။အနီးနားကမိုးမောက်မြို့မှာတော့ဒီကနေ့မနက်ပိုင်းအစောပိုင်းကနေစတင်ပြီးတော့စစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးတော့လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်နေပါတယ်။KIA ဘက်ကတော့သူတို့တပ်တွေကဗမော်နာအထီကိုရောက်လာနေတာကြောင့်စစ်ကောင်စီဘက်ကတံပြန်ခုခံထိုးစစ်တွေကိုဆင်နေတာဖြစ်ကြောင်းကိုသုံးသပ်ထားပါတယ်။ရန်ကုန်ကနေပေးပို့ထားတဲ့ကချင်ပြည်နယ်အတွင်းကနောက်ဆုံးရစီရေးအခြေအနေကိုစီသူတင်ပြပေးထားပါတယ
်။စစ်ကောင်စီနဲ့ KIA အကြားမူမောင်းမြို့အနီးတလားကြော်ကြာစီရေးတင်းမာနေတဲ့နောက်ဒီကနေ့မနက်9နာရီလောက်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။မူမောင်းမြို့တွင်ဒီမနက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမြို့ကန်တူက VOA ကိုအခုလိုပြောပြပါရစေ။
ကောကဒီကမနေ့ကလည်းစာပြင်ရတာဟုတ်တယ်ဗျစစ်တာကခန္ဓာတက်မှာဖြစ်တာပဲကိုသူကဒီဈေးပန်းနဲ့တောက်ဆောက်တက်လာပြီးမှအလင်းကောင်ရောက်ခွင့်အရင်ရောက်ပြီးခန္ဓာအဆက်အတိတူတဲ့ခန္ဓာအဆက်တူသွားပြီးမှအဲ့မှာခန္ဓာအဆက်နောက်မှစာပြင်ကြောင်းနဲ့ဆေးရုံဆေးရုံရောက်တာပဲဆေးရုံပြီးရင်စာပြင်ကြောင်းခင်ဗျာလည်းနေပြီးမှဟိုကဘယ်လိုကြီးရလဲပြောဆေးရုံနဲ့တုံးခေါက်လာပြတော့
အရသာတည်ဆုံးတဲ့တရင်ကိုတော့တီးကြအတီမပြုတ်နိုင်သေးပါဘူးတိုက်ပွဲကြောင့်ဒေသခံတို့ချို့ဟာနေရဆွန့်ခွာတိမ်းရှောင်နေရတယ်လို့အချို့ကတော့ဘုံခုကျင်းတွေထဲမှာပဲခိုးအောင်းနေရကြောင်းနဲ့နေကင်း၁၇နှစ်ကျော်မှာတော့ပြစ်ခတ်တံတွေငြိမ်သက်ခဲ့ကြောင်းပြောပါတယ်မိုးမောင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းအခုလိုပြောပါတယ
်ဒီဘက်နဲ့မနေ့ပိုင်းကနေစပြီးမှဟိုဘမော်ဘက်ကနေတက်လာတဲ့ဆွေချောင်းတွေနဲ့ကျွန်တော်တို့မိုးမောင်းနာပါတိုက်ပွဲတွေပြင်းထန်တယ်ဆိုတဲ့တရင်ရပါတယ်။ဟိုနားလိုက်ခိုးလီဘက်ကနေလည်းတကြောင်တက်တယ်လို့ကြားရပါတယ်။ဒီလမ်းမကြီးပေါ်ဘက်ကနေလည်းတက်လာတယ်ထင်တယ်။အဲသူအဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်လို့ကြားပါတယ်ဟုတ်ကဲ့။တိုက်ပွဲဖြစ်တဲ့နေရာမှာဘုံမောဘက်ကနေလည်းနေချင်းနဲ့အဆင်မပြတ်ဆိုလို့အဲဒီပြစ်ကူတယ်ဆိုတဲ့တရင်လည်းရပါတယ်။ဒါပေမဲ့အဲဟိုမေးပင်တရင်ပြီးပြီဆုံးဆုံးတော့ခုတတိကတော့မရသေးဘူးခင်ဗျ။
ပြီးခဲ့တဲ့မတ်လအတွင်းမှာ KIA နဲ့ပူးပေါင်းတပ်တွေကမိုးမောက်မြို့မြောက်ဖက်ဒါဆိုင်နဲ့အရှိတ်ဘက်ကစိန်လုံ ကြောက်စခန်းနဲ့မတာပွန်ကစစ်ကောင်စီတပ်စခန်းတွေကိုတင်းယူခဲ့ပြီးစီရေးအရမုံပေါင်းမြို့ကိုဝိုင်းပတ်ထားခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားတာဟာဗမော်မြို့လုံခြုံရေးအတွက်စစ်ကောင်စီဘက်ကထိုးစစ်ဆင်လာတာဖြစ်နိုင်ကြောင်းလဲဘုံကြီးနော်ဘူးကပြောပါတယ
်။အဲ့ဒီနားလိုက်ခုဒီဘက်ကတာဆိုင်တပ်စခန်းကိုတင်းတဲ့အချိန်ကလည်းစပြီးမှခုတတိကျွန်တော်တို့အဲ့ဘက်မှာဒီနေရာယူထားတာဖြစ်ပါတယ်ဟုတ်ကဲ့။ဗမော်နဲ့တော်တော်နီးတဲ့နေရာမှာဒီကျွန်တော်တို့တပ်ကောင်စုတွေပေါ့နော်တလန်ကြီးအဖွဲ့ဒီချင်းကလာလို့လည်းတို့လုံးချုပ်ရရအခုလိုမျိုးတွေစစ်စီရဲတွေလောက်တာလည်းဖြစ်နေတာပေါ့ဟုတ်ကဲ့
မိုးမောက်မြို့ဟာဗမော်မြို့နဲ့ကိုးမိုင်အကွာခန့်မှာရှိတာလည်းဖြစ်ပါတယ်ဒီကနေ့မှာတော့ဖားကန့်မြို့တမ33ဘတ်မှာစစ်ကောင်စီကရဟန်းရင်နှစ်ဆင်းနဲ့အင်အားဖြည့်တင်းတာရှိတယ်လို့ဆယ်ဆင်းဘတ်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဘုံကြီးနော်ဘူးကပြောပါတယ်KIA နဲ့ပူးပေါင်းတပ်တွေဟာဒီလ17ရက်နေ့ကမြစ်ကြီးနားမိုးကောင်ဖားကန့်လမ်းပေါ်ကအရေးပါတဲ့စစ်ကောင်စီရဲ့နန်ယာတပ်စခန်းကိုတင်းယူခဲ့တယ်လို့အင်းတော်ကြီးဘက်ကအဝင်လမ်းဖြစ်တဲ့ဆယ်စင်းကိုလည်းတပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ကချင်ပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။
ကချင်ပြည်နယ်ဗမော်မြို့နားအထိရောက်လာနေတဲ့ကချင်တပ်နဲ့ပူးပေါင်းတပ်တွေကိုစစ်ကောင်စီဘက်ကလေးချောင်းကနေအပြင်းထန်ခုခံနေရတဲ့အခြေအနေသတင်းကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းအထက်ပိုင်းမှာ PDF တွေသိမ်းပိုက်ထားတဲ့ခန့်ဘက်ကိုစစ်ကောင်စီကလေးချောင်းကနေတိုက်ခိုက်နေတဲ့သတင်းပေးပို့ချက်ကိုလည်းတဆက်တည်းတင်ပြပေးကြပါမယ်စကိုင်းတိုင်းအထက်ပိုင်းမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေသိမ်းပိုက်ထားတဲ့ခံပတ်မြို့ကိုစစ်ကောင်စီကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိပါတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမန္တလေးတိုင်းမြင်းကြံဘက်မှာလည်းနှစ်ရက်အတွင်းမှာရာနဲ့ချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံရပြီးတော့အရက်သားတဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့စကိုင်းတိုင်းအထက်ပိုင်းဘက်ကသတင်းအခြေအနေအပြည့်စုံကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်။
ကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတဲ့စကိုင်းတိုင်းတမူးခရိုင်တဲကခံပတ်မြို့ကိုစစ်တပ်ဘက်ကဒီလ22ရက်မနေ့2နာရီကျော်လောက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ခံပတ်မြို့အမှတ်1ရပ်ကွက်ထဲကလူနေအိမ်တွေပေါ်ကြားရောက်ပေါက်ကွဲပြီး2ဦးသေဆုံးက5ဦးတဲ့မနေ့တည်းရရှိခဲ့တယ်လို့စိုးရင်ရသူတွေလည်းရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်။
နာနာရီဝန်းကျင်စစ်မင်းလောက်ကတဲတာခင်ဗျမြေစရင်ယုံနာကအပြင်းရက်ပေါ်မှာကြာစိုက်ပွဲမရှိဘူးကြာလောလောဆယ်တော့၂ရောက်ပြည်ရက်ကျမတို့အမတ်တက်ကတော့လောလောဆယ်၂ရောက်တန်ရာရတဲ့လူတွေရှိတယ်သူ့အဖေအမေတွေတန်ရာရကြတာပါဟောအမတ်တက်က၂ရောက်ပြည်ရက်တန်ရာရတဲ့လူလည်းရှိတယ်တန်ရာကျမတို့ဒီကလောက်ဆိုရင်၃ရောက်၂ရောက်ကတော့တော်တော်ဆူဆူဝါးဝါးတဲ့ဘွားတော်တယောက်က၆ရောက်ဆက်လိုက်ရတယ်လို့ကြားတာပဲဘိုးတော်ကြီးကတော့မျက်စိတစ်ဖက်တန်းနိုင်လောက်တယ်လို့ကြားတာပဲ
ဘုံတန်ကြောင့်နေအိမ်လေးလုံးအထိပျက်စီးသွားရပြီးနောက်ထပ်လေကြောင်းတိုက်ခိုက်လာမှကိုဒေသခံတွေစိုးရိမ်နေကြပါတယ်ခံပတ်မြို့အပြင်ခံပတ်နဲ့ကလေးမြို့ကြားကဖက်ရားရေရှင်စော်ပွားရေရှင်ကျေးရွာတွေကိုလည်းဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒါကစကိုင်းတိုင်းတွေကအခြေအနေတွေပါမန္တလေးတိုင်းမြင်းကြံမြို့နယ်ဘက်မှာဆိုရင်လေကျေးရွာတွေဘက်ကဒီလ AB 20ရက်နဲ့21ရက်နေ့တွေမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ပြီးရာနဲ့ချီတဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီလ AB 20ရက်နေ့ကတလုတ်ကျေးရွာကထွက်လာတဲ့စစ်ကြောင်းဟာအနီးအနားကကျေးရွာတွေကို၂ရက်ဆက်တိုက်စစ်ကြောင်းထိုးကနေအိမ်တွေကိုမီးရှို့ပြီးအရသားတအုပ်ကိုလည်းတတ်ဖြတ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မြင်းကြံလူထုလှုပ်ရှားမှုကော်မတီတာဝန်ရှိသူတအုပ်ကအခုလိုပြောပြပါတယ
်ကျောင်းရောင်ဝင်လာပြီးတော့မီးရှို့တာပါခင်ဗျတောင်ရွာမြောက်ရွာဆိုတာရှိတယ်လေကျောင်းရောင်တောင်ရွာခေကြီး60ကျော်မီးရှို့ဆန်းလာတယ်ကျောင်းမြောက်ရွာကျတော့အင်းကြီး90ကျော်လောက်မီးရှို့ဆန်းလာတယ်21ရက်လေးလား7နာရီကျမ်းမှာကျတော့ကျွန်တော်တို့ရန်ကုန်ရွာနေမှာနေနေလို့မီးကျို့ပြီးတော့မှကိုင်းရဘက်ကိုဆက်သွားသွားခဲ့ပါတယ်ခင်ဗျ။ဟိုကျွန်တော်တို့ကိုင်းရမှာတောင်မြောက်ရှိတာကိုကိုင်းရမြောက်ရွာကိုမီးကျို့ပါတယ်ခင်ဗျ။အဲဒီကိုင်းရွာမှာအင်ဂျီ150လောက်မီးကျို့ခံနေပါလား။20ပြည့်နေ့အဲဒီကိုင်းရွာမှာကိုင်းရွာပေါ့မီးသမီးပေါ့လေ။စစ်ဘေးကြောင့်လည်းဒီရောလိုက်သွားတာပေါ့။ရောလိုက်သွားရင်လည်းအားလုံးပဲဒီကျွန်တော်စစ်ဘေးကြောင့်50လောက်ကိုခံပြီးသွားတယ်ခင်ဗျ။ခံပြီးတော့မှအဲဒီဒေါ်မျိုးစစ်တရားကိုပဲကျေပခံပြီးတော့ကျန်တဲ့စီးပွားရေးဆောင်တွေကတော့ခေါင်းကိုခံပြီးတော့ခေါင်းကိုတင်းတင်းနဲ့တေးပြထားပါဘူး။ရဲဆဲတက်သွားပါလိမ့်မယ်
။အသက်ခံရသူအမျိုးသမီးရဲ့သားဖြစ်သူဟာကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ အမေဖြစ်သူကိုတပ်ဖြတ်သွားတာလို့လဲဒေသခံတွေကပြောပါတယ်။အခုလိုကြေးရွာတွေမိရှုပ်ပြီးအရက်သားတွေတပ်ဖြတ်မခံရမီဒီလဧပြီလ18ရက်နေ့ကစစ်တပ်အားပေးထောက်ခံတဲ့ကြေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကအကြအဆုံးတွေရှိတဲ့အတွက်အခုလိုနေအိမ်တွေကိုမိရှုပ်တာဖြစ်တယ်လို့လဲဒေသခံတွေကပြောပါတယ်။မြင်းကြံမြို့နယ်ထဲမှာအခုဧပြီလစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကြေးရွာ၉ရွာကနေအိမ်တစ်ထောင်ကျော်မိရှုပ်ဖျက်ဆီးခံခဲ့ရပြီးအရက်သား၆ဦးအထိတပ်ဖြတ်ခံခဲ့ရတယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတစုံတရာမရှိသေးပါဘူးခင်ဗျာ
။ဒါကတော့စကိုင်းတိုင်းအထက်ပိုင်းမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေတင်ပိုက်ထားတဲ့ခံဘက်မျိုးကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတဲ့သတင်းကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မြဝတီတိုက်ပွဲရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။စစ်ကောင်စီတပ်ကနေအပြင်းထန်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးဆောင်ရှိတဲ့ကရင်ပြည်နယ်မြဝတီမြို့အထိမနာစေဖို့ KNU နဲ့တပ်ပေါင်းစုတွေဆုတ်ခွာပြီးတဲ့24နာရီအတွင်းစစ်ဘေးဒုက္ခသည်တွေနေရပ်ပြန်နေကြပြီလို့စစ်ဘေးကြောင့်ကူညီသူတွေကVOA ကိုပြောပါရယ်ထိုင်းမြန်မာနယ်စပ်က VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါရယ
်ထိုင်းမြန်မာနယ်စပ်ကကုံသွေးရေးဇုံ800မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေပြီးဧပြီလ22ရက်နေ့အထိလေကြောင်းတိုက်ခိုက်မှုတွေကတော့ရှိနေတာပါဧပြီလ22ရက်နေ့ညကတော့တရားနှစ်အနီးနားကနေလာတဲ့စစ်ဘေးရှောင်သူတွေလည်းနေရပ်ပြန်ကြသလိုဧပြီလ22ရက်နေ့မနေ့ပိုင်းမှာလည်းနေရပြန်ကြတာတွေလည်းရှိနေပါတယ်။နေရပြန်တဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်လို့အမှတ်သုံးစစ်တေသကဒုတိယဗိုလ်ချုပ်ကြီးပရာဆန်ဆန်စီရီလက်ကအခုလိုပြောဆိုသွားပါတယ
်။ကောင်းကောင်း BS နဲ့ကတည်းကမာတဲ့တူကန်ในการที่จะพูดคุยต้องสองฝ่ายนะครับไม่ว่าจะเป็นกลุ่มปากกาแล้วก็ฐานเมียนมาที่บริเวณหัวสะพานนะครับก็การตรงนั้นการปะทะต่างๆก็
ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံကပဋိပက္ခတွေကိုစောင့်ကြည့်ပြီးထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာသူမှတ်သမျှကိုတားဆီးဖို့ထိုင်းအစိုးရအနေနဲ့စောင့်ကြည့်နေပါတယ်။နယ်စပ်မှာတိုက်ပွဲတွေဖြစ်ရတာကိုလုံးဝမလိုလားပါဘူး။နှစ်ရက်အတွင်းပြန်သွားတဲ့စစ်ဘေးရှောင်ကတော့ 3,000 နီးပါးလောက်ရှိပါတယ်ဆိုပြီးပြောဆိုသွားပါတယ်။ဥပဒေစွန့်ခွာပြီးအဝတ်တထည်ကိုတစ်ခုနဲ့လာကြတဲ့မြဝတီမြို့ကန်ဒီကိုရိုင်းကနေရပ်ပြန်ဖို့စိတ်အားထက်သန်နေကြတယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကပြောပါတယ်။
အလုံးမောင်3000ကျော်ပေါ့3000ကျော်တော့ရှိတယ်အဲ့လောက်ရှိတယ်ဒီဟာကဒါနဲ့နားတော့စခန်းကဒီအကုန်လုံးပို့လိုက်တာဒီဘက်မှာတော့ဒီဘက်မှာတော့3000ပဲဒီဘက်မှာတော့ဟို5000ကျော်ရှိတယ်နော်အဲ့ဒါဟိုဘက်ကဟိုအိုးဘက်နဲ့ပေါင်းလိုက်ရင်အဲ့လောက်ရှိတယ်ဟိုကော့မန်တောင်လိုဘာလို့ပဲပေါ့ဟိုဘလူးလေးလိုဘာလို့ပဲပေါင်းလိုက်ရင်အဲ့လောက်ရှိတိုက်ပွဲရလိုက်တော့ဟိုသူတို့ကိုယ်တိုင်ကပြန်ကျင်တာလी
ဒီကနေ့အိမ်ပြန်တဲ့ဥယျာဉ်600နီးပါးရှိပြီးအများစုကတော့မြောက်ရီမှာကျန်နေတဲ့သူတို့ရဲ့နေအိမ်နဲ့မိသားစုတွေကိုစိုးရိမ်လာရဲစစ်ပွဲအခြေအနေခဏတာငြိမ်သက်သွားတာဒီကြောင့်ပြန်ကြတာလို့လည်းနေရပြန်သူတွေကပြောပါတယ်။အိမ်စည်းကားနဲ့နေဆက်ကိုစစ်ဘေးရှောင်ဖို့ထွက်ပြေးရင်းနဲ့လေကြောင်းတိုက်ခိုက်ဘုံကျဲနေတဲ့အချိန်မှာထိမှန်သွားလို့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးပွဲချင်းပြီးတေဆုံးသွားခဲ့ပြီးတေဆုံးသူရဲ့မိခင်နဲ့ဖခင်ကတော့ဒဏ်ရာပြင်းထန်တဲ့အတွက်မဲဆောက်ဆေးရုံကြီးကိုပို့ပြီးတော့ကုသမှုခံယူနေရပါတယ်။လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း150ကျော်လောက်တာကြောင့်အရက်သားတွေထိခိုက်သိမ်းဆုံးမှုတွေများတဲ့အတွက် KNU ကတပ်တွေကိုယာယီစုခွာထားတယ်လို့လည်းပြောဆိုတာတွေရှိပါတယ်။စစ်ဘေးရှောင်နေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတော့အိမ်နေဖောက်ထွင်းခံရတာတွေရှိတဲ့အတွက်လည်းဒေသခံတွေကထိုင်းနိုင်ငံဘက်မှာကြာရှည်မနေကျင်ကြဘူးလို့လည်းပြောပါတယ်။ဒါပေမဲ့စိုးရိမ်စိတ်ရှိတဲ့သူတွေကတော့နေရမပြောင်းကြသေးသူတွေလည်းရှိနေပါတယ်။အခုချိန်မှာတော့မြဝတီမြို့မှာKNLPD ရဲ့ပူပေါင်းတပ်တွေကယာယီစုတ်ခွာထားပေမဲ့လည်းမြဝတီမြို့မြင်းဒီကုန်းရပ်ကွက်ကိုဒီကနေ့မနေ့အစောကြီးမှာဘုံကျဲတိုက်ခိုက်မှုတွေကတော့ရှိနေသေးဖြစ်ပါတယ်။အခုလိုမျိုးနယ်စပ်မှာမငြိမ်မသက်ဖြစ်နေတာတွေဟာထိုင်းနိုင်ငံဘက်ကိုရိုက်ခတ်လာပြီးထိုင်းပြည်သူတွေရဲ့လုံခြုံရေးကိုပါထိခိုက်လာတာကြောင့်ထိုင်းအစိုးရအနေနဲ့တိုက်ပွဲတွေဆက်မဖြစ်လာစေဖို့နဲ့နယ်စပ်ကုံသွယ်ရေးမထိခိုက်စေဖို့လိုလားကြောင်းဒီကနေ့ညနေပိုင်းမှာပဲထိုင်းအနာပိုင်းတွေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။
ဒါကတော့ပြီးခဲ့တဲ့သတင်းပတ်တုန်းကစစ်ကောင်စီဘက်ကအပြင်းထန်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးဇုံရှိတဲ့ကရင်ပြည်နယ်မြဝတီမြို့အထိမနာစေဖို့ KNU နဲ့တပ်ပေါင်းစုတွေဆုတ်ခွာပြီးတဲ့နောက်မှာ24နာရီအတွင်းမြန်မာစစ်ဘေးဒုက္ခသည်တွေနေရပ်ပြန်နေကြတဲ့အခြေအနေကိုထိုင်းမြန်မာနယ်စပ်က VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကနောက်ဆုံးအခြေအနေကိုသတင်းပေးပို့ခဲ့ ဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ကြားရောက်တဲ့မြေကဘာနေ့မှာတဘာဝပတ်ဝန်းကျင်ကိုစိုးကျိုးပေးတဲ့ပလတ်စတစ်ကိုတုံးဆွဲမှုတွေလျှော့ချဖို့မြန်မာတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေလှုံ့ဆော်တဲ့သတင်းကိုတင်ပြပေးကြပါမယ်တစ်ခါသုံးပလတ်စတစ်တုံးဆွဲမှုတွေကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအနှုံးမဲထိခိုက်စေနိုင်တာကြောင့် တနိုင်တမျှရှော့ချပြီးတုံးဆွဲကြပါလို့မြန်မာတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့မြေကဘာနေ့မှာတိုက်တွန်းနှိုးဆော်လိုက်ပါတယ်မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေသူတွေရဲ့မြေကဘာနေ့မှာတိုက်တွန်းနှိုးဆော်တဲ့အသံတွေကိုစူးစီးပြီးတော့ရန်ကုန်ကနေပေးပို့တဲ့သတင်းကိုတော့မတ်အင်ဂျင်နိုင်ပြောပြပေးပါရှင်
2022年3月22日，今天的三宝街罗，尼格巴内plastic路破牛塔巴的，今天的天气受热了，亚地乌杜丹古，卢达瑞看啥尼亚比，卢瑞的泥台木崩山堆内嘞，亚地乌杜漂亮木皮层啊，得晒尼亚巴，大巴巴保温坚固，提开时的天嘛，plastic别的那个，多多哩受热了尼的路，那尼亚马阿婆耶。
လေ့ကျင့်ရေးနဲ့အမှုအကျင့်ပြောင်းလဲရေးအစီအစဉ်မန်နေဂျာမန်နှင်းဝေကဗီအိုကိုပြောပါရစေ။ဒီနေ့အထည်ရဲ့ themes ကPlan vs Plastic ပါ။ဆော့ကဘာကြီးမှာကျွန်တော်တို့Plastic Pollution နဲ့ပတ်သက်တဲ့စိုးကျိုးတွေကတဖြည်းဖြည်းနဲ့တည်တာစွာဆိုးရွားလာနေပါတယ်။အခုဆိုလို့ရှိရင်ရာသီဥတုကလည်းအရင်နှစ်တွေကထက်ပိုပိုပြီးတော့ပိုပြင်းလာတာကိုလူတိုင်းကလည်းသတိပြုလာကြတယ်။ဒီတိုင်းသာပြည်သူတွေကဆက်လက်ပြီ
ရတော့မှာပါဒီတက်ပုံပြီးတဘာဝပဝင်ချင်းဆိုးရမလာအောင်နေ့စဉ်နေထိုင်မှုဘဝကနေပြောင်းလဲနိုင်ပါတယ်တဦးတယောက်ချင်းစီအနေနဲ့ဘလိုတွေလှုပ်ဆောင်ပေးနိုင်မလဲဆိုတာတဘာဝပဝင်ချင်းထိန်းသိမ်းရေးမှာပလတ်စတစ်သုံးဆွဲမှုရှော့ချရေးလှုပ်ဆောင်နေတဲ့တဘာဝပဝင်ချင်းထိန်းသိမ်းရေးမှာပလတ်စတစ်သုံးဆွဲမှုရှော့ချရေးလှုပ်ဆောင်နေတဲ့တပ်မြန်မာအဖွဲ့ကအခုလိုတိုက်တွန်းထားပါတယ်
ပဝင်းကျင်ကိုများစွာထိခိုက်မှုပေးနေတယ်ဒီတစ်ခါသုံးပလတ်စတစ်တွေကိုရှော့ချသုံးဆွဲခြင်းကကို့အနေနဲ့ပဝင်းကျင်ထိန်းသိမ်းရေးမှာအလွယ်ကူဆုံးပါဝင်လို့ရတဲ့နည်းလမ်းပါလုံးဝမသုံးနိုင်ရင်တော့ကောင်းဆုံးဒါပေမဲ့မဖြစ်မနေအသုံးပြုရမယ်ဆိုရင်တော့ကိုယ့်ရဲ့နေစဉ်ဘဝမှာတစ်ခါသုံးပလတ်စတစ်တွေကိုလျှော့ပြီးတော့သုံးဆွဲခြင်းဖြင့်ကိုတက်နိုင်တဲ့ဘက်ကနေတဘာဝပဝင်းကျင်ကြီးအတွက်ပါဝင်ပေးပါလို့တိုက်တွန်းချင်ပါတယ
်တဘာဝပဝင်းကျင်ထိန်းသိမ်းရင်အပူဒဏ်ကာကွယ်နိုင်တဲ့နည်းလမ်းတွေကတခုဖြစ်တဲ့တစ်ပင်စိုက်တာကိုလည်းအလွယ်တကူလှုပ်ဆောင်နိုင်ပါတယ်ဒီကနေ့ကြောက်တဲ့မြေကဘာနေ့အထိမ့်မဲ့ဖြစ်နေစူပောင်းတစ်ပင်စိုက်ပွဲပြုလုပ်ခဲ့တဲ့ဘူကာရှိမြန်မာကလည်းအပူရော့အောင်အပင်များများစိုက်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကနေ့မှဆောင်ရွက်ဖြစ်ခဲ့တာလို့ VOA ကပြောပါတယ်စိန်လန်းဆိုပြတဲ့ကဘာမြေဖြစ်စေဖို့တစ်ဖက်တစ်လမ်းကနေတစ်ပင်စိုက်ပြိုးတယ်လို့စွန့်ပစ်ပစ္စည်းတွေကိုမြေဩဇာအဖြစ်ပြန်လဲအသုံးချပြီးအမိုက်ရှော့ချနိုင်ဖို့ကိုလည်းရည်ရွယ်တယ်လို့တဘာဝပဝင်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ဘုကရှိမြန်မာအဖွဲ့တည်ထောင်သူကိုအင်ဒါအောင်ဆိုးကအခုလိုပြောပါတယ
်တဘာဝ transmit ပစ္စည်းတွေကအမိုက်မဟုတ်ပါဆိုပြီးတော့တဘာဝထဲမှာကြီးကြောင်းနေတဲ့တိရွက်တွေမြက်တွေဟင်းသီးဟင်းရွက်တွေဈေးရထွက်တဲ့အမိုက်တွေမြို့ကြောင်းထွက်တဲ့kitchen waste food waste တွေအဲ့လိုအမိုက်တွေကိုမြေစင်းမျိုးသားလုပ်ပြီးတော့ပြန်ပြီးတော့စိုက်ပျိုးရေးလုပ်ဖို့အတွက် clean and green ပေါ့နော်ပြီးတော့ကျွန်တော်တို့ပြောလို့ရှိတာတော့ to watch a cleaner and a greener future ပေါ့လေပုံမတန်းပြန်ပြီးတော့ပုံမစိမ့်လန်းတဲ့ကမ္ဘာတစ်တစ်ခုစီလို့ဆိုပြီးတော့အဲ့လိုပြောနေတာပေါ့ကျွန်တော်တို့ဆောင်ဖို့ကအဲ့သဘောနဲ့လည်းလောက်တာဆိုတော့အပြင်သားများများစိုက်ကြဖို့နဲ့အဲ့ပြီးတော့အမိုက်တွေကိုရှော့ချဖို့ရှော့ချတဲ့နေရာမှာလည်းဟိုရော့တော့ရော့မှာမဟုတ်တဲ့အခါကျတော့သူ့ကိုမြေစွေးလုပ်ပါ냐ပြန်တုံးချပေါ့နော်အဲ့လိုမျိုးပဲကျွန်တော်တို့ကရည်စွေးပြီးလုပ်တာပါခင်ဗျာဟုတ်ကဲ့
အပင်ဆိုင်တဲ့နေရာမှာလဲကိုယ့်ရဲ့ဒေတာတွင်မျိုးရင်းတွေကိုစိုက်ပျိုးတာပိုကောင်းတယ်လို့သူကတိုက်တွန်းထားပါတယ်။တစ်ခါသုံးပလတ်စတစ်သုံးဆွဲမှုရှော့ချတာအပင်စိုက်ပျိုးတာနဲ့စွန့်ပစ်အမိုက်တွေကိုပြန်ပြီးအသုံးချတဲ့နည်းလမ်းတွေကတဦးချင်းစီလှုပ်ဆောင်နိုင်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနည်းလမ်းတွေလည်းဖြစ်ပါတယ်။ပလတ်စတစ်ညင်ညမ်းမှုအဆုံးသတ်နိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာညှိနှိုင်းဆောင်ရွက်ရေးကော်မတီ INC ကလည်းကနေဒါနိုင်ငံအော်တိုဝါမှာလာမယ့်24ရက်ကနေ29ရက်နေ့ထိတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ရှင
်။ဒီကနေ့ကြာရောက်တဲ့မြေကဘာနေ့မှာသဘာဝပတ်ဝန်းကျင်ကိုစိုးချိုးပေးတဲ့ပလတ်စတစ်သုံးဆွဲမှုတွေရှော့ချကြပါလို့မြန်မာသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလှုံ့ဆော်တဲ့သတင်းမဲ့ရင်ချင်းနိုင်ငံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.slash Burmese Viewing News မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ22ရက်တနင်္လာနေ့ညချမ်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်မဟာလူမျိုးကြီးဝါဒကိုဆန့်ကျင်ပြီးချင်းမြောင်နဲ့အမျိုးသားရေးကိုဆန့်ကျင်ပြီးတော့ပအိုတွေကပူးပေါင်းပါဝင်မှာဖြစ်ပါတယ်လို့ပအိုအမျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်ပအိုဒေသကိုပြည်ထောင်စုအဆင့်ပအိုပြည်နယ်ထူထောင်သွားမယ်အရေးနောက်ပြီးတော့လက်ရှိပအိုဒေသတွေမှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကို VOE မြန်မာပိုင်းကမတ်ညိုညိုလင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်
ပအိုဒေတာတွင်မှလွန်ခဲ့တဲ့လပိုင်းတွေကစပြီးဟိုပုံစီဆိုင်ဆတဲ့မြို့ကြီးတွေအပါအဝင်ဒေတာအနှံတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းကိုပအိုမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုပြောပြပါဗျ
။ January ဒီ22ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်ကတော့သူတို့ဒီ PNL လို့ PNL ရဲ့လက်နက်တွေကိုဒါ PNO နဲ့စစ်ကောင်စီတပ်တွေကနေပြီးတော့မှသူတို့ဖန်စီထိမ့်သိမ့်မှုလုပ်တယ်လုပ်တဲ့အခါကျတော့ဒီလက်နက်တွေကိုသူတို့စီကိုပေါ့နော်စစ်တပ်ဝင်းတွေကိုတွားပြီးတော့မောင်းပို့ခိုင်းတယ်အဲ့တော့ဒါညှိလို့မရအဲ့တော့ဒီလိုမှ PNL ကလည်းပါပြောလဲဆိုတော့ဒါသူတို့တပ်ဖွဲ့ထူထောင်ရေးအတွက်လက်နက်တွေဖြစ်တယ်အဲ့တော့ဒီမှာအချင်းများပြီးတော့နောက်ပိုင်းကျတော့ဒီစစ်ကောင်စီဘက်ကနေပစ်ဖောက်မှုကိုစစ်ကောင်စီဘက်ကနေစပြီးလုပ်တယ်လုပ်တဲ့အခါကျတော့ပြောဆိုဆက်ဆံမှုတွေမှာလည်းထုံးစံတိုင်းပဲအင်အားနေပါတဲ့အဖွဲ့လူမျိုးဟိုယူဆပြီးတော့မှသူတို့အနိုင်ကျင့်ပြီးတော့ပြောတာဆိုတာအထက်စီးကတွေပြောတာဒီမခံနိုင်မှုတွေလည်းဖြစ်ခဲ့တယ်။ဒါကြောင့်မို့လို့ဒီ PNL PNL အနေနဲ့ကအားလုံးနဲ့တင့်မြတ်ရေးမှုကိုချပြီးတော့စစ်ကောင်စီနဲ့တတ်နိုင်တဲ့မြတ်သူတို့ပြေလည်အောင်စူးစမ်းခဲ့ပြီမယ်လို့ဒါအနိုင်ကျင့်ခံတဲ့အခါမှာဒီဖြစ်စဉ်ကဖြစ်လာတယ်လို့ပြောရမှာဖြစ်ပါတယ
်။ပအိုဒေတာမှာပြည်သူတွေအထူးသဖြင့်လူငယ်တွေအခုလိုဒုက္ခကြုံတွေ့နေကြရတာဟာအခုမှမဟုတ်ပဲစစ်အာဏာသိမ်းပြီးချိန်ကလေးကဖြစ်တယ်လို့လည်းဆိုပါတယ
်ကျွန်တော်တို့ဒီစစ်ပွဲဖြစ်တဲ့အခါကျမှကျွန်တော်ပိုးလူတို့တွေဒုက္ခရောက်တာကိုလူဟိုပေါ့နော်ပြောကြဆိုကြတယ်တကယ်တော့ကျွန်တော်ပိုးဒေသဟာဒီစစ်အာဏာသိမ်းပြီးကလေးဟိုကကျွန်တော်လူတို့ကဒုက္ခရောက်နေတာဖြစ်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီလူတို့ကဘလို့ဒုက္ခရောက်လဲဆိုတော့စစ်ကောင်စီကနေပြီးတော့ကျွန်တော်ပိုးပြည်သူစစ်တွေကိုအတုံးချပြီးတော့ဒီတော်လှန်ရေးတပ်ဖွဲ့တွေကိုတိုက်ခိုင်းတယ်အဲ့တော့အဲ့ဒီတဲမှာကျွန်တော်ပိုးလူငယ်တွေအများပြားပြည်သူစစ်တွေအနေနဲ့တိမ်သွင်းစည်းရုံးခံရတယ်ချင်းချောက်ပြီးတော့စည်းရုံးရင်းခံရတယ်ပြီးရင်စစ်ကောင်စီရဲ့တပ်ရင်းတပ်ဖွဲ့တွေမှာတွားပြီးတော့မှစစ်ကောင်စီရဲ့ဒီယူနီဖောင်းတွေဝတ်ပြီးတော့စစ်မြေပြင်မှာတွားပြီးတော့မှတိုက်ကြအခုဆိုအတုံးယုံကြတိတ်ဆုံးနေတယ်လို့လည်းကျွန်တော်တို့ကြားရတယ်အမတောင်ကျွန်တော်စိတ်မကောင်းဖြစ်เสียကောင်းတာဖြစ်ပါတယ်ဥပမာဖြစ်ပြောရရင်ကျွန်တော်တို့ဒါဟိုပုံးကိုရင်လေးခုပုံးကိုရင်လေးရဲ့ဒီသာသနာကုသိုလ်အဖွဲ့အဲကျွန်တော်တို့ကသူတို့ဘာလို့ဆိုရင်ဟိုသာသနာလုံခြုံရေးအဖွဲ့လို့လည်းခေါ်တယ်ကျွန်တော်ကာယကုသိုလ်အဖွဲ့လို့လည်းပြောခေါ်တယ်အတနည်းအားဖြင့်ပြောရင်တော့ကျွန်တော်နားလည်လွယ်အောင်ပြောတော့သူတို့တွေကဥပဒကာတွေဖြစ်ပါဥပဒကာတွေအနေနဲ့ဒီခုပုံးကိုရင်လေးခိုင်းတာကိုသူတို့ဖျားတယ်မဲ့ကြောင်းဆောက်မဲ့လမ်းဖောက်မဲ့ဒါတွေသူတို့ကာယနဲ့သူတို့ကုသိုလ်ပြုဖို့ဆိုတဲ့အဖွဲ့တွေဖြစ်ပါအဲ့ဒါကိုကျွန်တော်တို့ဒါဒီပြည်သူစစ်လက်မှတ်တွေကိုစစ်တပ်ကထုတ်တာပေးတယ်အသင်တန်းလို့မျိုးပေးတယ်ပေးပြီးတဲ့ခါကျတော့တို့ကျုပ်ခုနှစ်ရက်သင်တန်းလို့ပေးတယ်ပေးပြီးတော့ကပ်ပြားရေးထုတ်တာတယ်ထုတ်တာပြီးပေးပြီးတော့သူတို့နားလဲတာကတော့ပွဲကင်းလုံခြုံရေးယူဖို့အတွက်ဒါဒီကပ်ပြားတွေသူတို့ဟိုပေးထားတာကိုသူလက်ခံထားတာဖြစ်တယ်ဒီပြည်သူစစ်ဆိုတဲ့ကပ်ပြားဒီပြည်သူစစ်ဆိုတဲ့ကပ်ပြားကကင်ထားတဲ့လူဟာပြည်သူစစ်ဒီအနေနဲ့ဒါစစ်တပ်ရဲ့အမိတ်ကိုอยู่ပြီးတော့စစ်သွားတိုက်ရမယ်လို့တို့နားမလဲထားပြည်သူစစ်ရဲ့ဥပဒေကိုတို့နားမလဲထားဟိုပုံးကိုရင်လေးရဲ့ကာယကုသိုလ်အဖွဲ့တွေရာလဲခြေတန်းသွားကြတယ်ထို့နည်းတူပဲကျွန်တော်တို့ဒါ PNO PNA ပြည်သူစစ်တွေအနေနဲ့ဒီခြေတန်းတွေမှာအများကြီးသွားပြီးတော့မှအတုံးယုံကြဆုံးနေကြတယ်ဆိုတော့ကျွန်တော်စိတ်မကောင်းစားကျွန်တော်ကြားရပါတယ်ထို့နည်းတူပဲပိုးဒေသမှာတော့အပေါ်ယံမှာမိတ်ကလိန်ထားတော့တော်လဲပဲအာကျွန်တော်တို့ဘောလုံးပွဲတွေ ြင်းပနေတော့လဲပဲတကယ်တကယ်လူတုကဒုက္ခရောက်နေတာအဲ့ဒီနီးနဲ့လည်းဒုက္ခရောက်တယ်ပြီးရင်ကျွန်တော်နိုင်ငံကဒီအခုဆိုရင်ကျွန်တော်တို့ဒီအိန္ဒိယနိုင်ငံတွေကိုထွက်ပြေးတင်းရှောင်နေရတာလဲအများအပြားဖြစ်ပါတယ်ဒါကြောင့်ကျွန်တော်ပြည်သူတွေအနေနဲ့ဒုက္ခရောက်နေတာကဒီစစ်ပွဲတွေဖြစ်မှာမဟုတ်ပါဘူးဒီစပြီးတော့ဒီအာဏာသိမ်းကလေးကိုကကျွန်တော်လူတို့ကတာမန်အခြေအနေတွေထက်ကိုပိုပြီးတော့မှဒုက္ခရောက်နေတာဖြစ်ပါတယ
်မြန်မာနိုင်ငံကိုအနာဂတ်မှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ချိန်ပအုပ်အခြေခံအုပ်ချုပ်ခွင့်ရဒေသတွေကိုအခြေခံပြီးပအုပ်ပြည်နယ်ဖွဲ့စည်းသွားနိုင်ဖို့အတွက်လည်းလှုပ်ဆောင်နေတယ်လို့ပြောပါတယ
်အဲကျွန်တော်တို့ဒီ48နှစ်မြောက်ပိုးအာဇာနည်နေ့မှာကျွန်တော်တို့ပိုးအမျိုးသားဖက်ဒရယ်ကောင်စီအနေနဲ့ကျွန်တော်တို့ထုတ်ပြန်ကြေညာခဲ့တာရှိပါတယ်အဲ့ဒါတော့ဗာလဲဆိုရင်ပိုးပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပိုးအမျိုးသားဒေသများဆိုင်ရာပြည်စုရေးဆွဲလုပ်ငန်းစဉ်ဆိုပြီးတော့မှကျွန်တော်တို့ဒါချမှတ်ဆောင်ရွက်နေပါအဲ့ဒီမှာကျွန်တော်တို့ကဒီပိုးပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတော့ဒါပိုးပြည်နယ်အတွက်ကိုရည်စူးတာဖြစ်တယ်နောက်တစ်ခုကဗာလဲဆိုရင်ပိုးအမျိုးသားဒေသများပိုးအမျိုးသားဒေသများဆိုတာကကျွန်တော်တို့ကကျွန်တော်တို့ပိုးတွေကဒီပြည်တော်စုတွင်မှာကျွန်တော်ပြန့်နှံ့နေထိုင်တယ်အဲ့တော့ပိုးပြည်နယ်ကိုကကျွန်တော်ဘယ်နေရာမှာလုပ်မလဲဆိုရင်လက်ရှိဒီပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ဆက်ဆက်နယ်မြေတွေကိုစုပေါင်းပြီးတော့မှကျွန်တော်တို့ပိုးပြည်နယ်ကိုကျွန်တော်တို့ထူထောင်မှာဖြစ်ပါတယ်အဲ့လိုပိုးပြည်နယ်ကိုထူထောင်တဲ့အခါမှာကျွန်တော်တို့ရည်မှန်းထားတဲ့ပိုးပြည်နယ်ဆိုတာဟာကျွန်တော်တို့ပြည်တော်စုအဖွဲ့ဝင်ပြည်နယ်အဖြစ်ကိုကျွန်တော်တို့ဒါကိုကျွန်တော်ရည်မှန်းချက်ထားပါတယ်အခြားအခြားသောပြည်နယ်တစ်ခုအတွင်းကလက်အောက်ခံပြည်နယ်မျိုးအဲ့ဒါမျိုးကိုကျွန်တော်တို့ရည်မှန်းတာမဟုတ်ဘူးပိုးပြည်နယ်ဆိုတာကတော့ပြည်တော်စုအတွင်းမှာအခြားသောပြည်နယ်များနဲ့ဖယ်ရယ်ယူနစ်များနဲ့ဒန်းတူရည်တူရှိတဲ့ကျွန်တော်တို့ပြည်တော်စုအဖွဲ့ဝင်ပြည်နယ်ဖြစ်ကိုတာကိုကျွန်တော်ထူထောင်มาဖြစ်ပါတယ်။ကြံတာကတော့ကျွန်တော်ပိုးမြို့သားဒေသများဆိုင်ရာဆိုတာကအခုကျွန်တော်တို့ကရဏီပြည်မှာပိုးတွေရှိတယ်။မွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းအဲ့ဒီမှာရှိတဲ့ကျွန်တော်ပိုးမြို့သားများအတွက်ကတော့ခုနလိုပြည်တော်စုအဖွဲ့ဝင်ပြည်နယ်အဆင့်တန်းမဟုတ်တော့လဲပဲ။အခြားသောအဆင့်တန်းတွေနဲ့ကျွန်တော်တို့ပိုးအမျိုးသားတွေရဲ့အမျိုးသားရေးလက္ခဏာတွေကိုဖော်ဆောင်ခွင့်ရှိတဲ့ဒေသတွေဖြစ်ကိုကျွန်တော်တို့တောင်းရည်မှန်းတာပါတယ်အဲ့ဒီလုပ်ငန်းကိုတော့ကျွန်တော်ချမှတ်ဆောင်ရွက်နေပါတယ
်ပိုးအပြည်နယ်ဖြစ်လာဖို့ကိုလည်းလူမှုထောက်ခံမှုကိုရယူပြီးနိုင်ငံရေးနည်းလမ်းနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်တစ်ဆက်တည်းမှာကျွန်တော်တင်ပြချင်တာကတော့ဒီပြည်တော်စုအဖွဲ့ဝင်အဆင့်တန်းရှိတဲ့ပိုးအပြည်နယ်ကိုရယူတဲ့အခါမှာကျွန်တော်တို့ဟာနိုင်ငံရေးနည်းလမ်းများနဲ့ရယူသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့21ရာစုပင်လုံးညီလာခံမှာပိုးအမျိုးသားလင်းမြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအနေနဲ့အဲဒါကျွန်တော်ကိုယ်တိုင်ကျွန်တော်တို့ဒါကိုတရားဝင်ပြောကြားခဲ့ပြီးဖြစ်ပါတယ်ကျွန်တော်တို့ပိုးပြည်နယ်ဆိုတာကိုကျွန်တော်ရယူမယ်ကျွန်တော်တို့ပြည်တော်စုသွေးချင်းတွေကြားမှာကျွန်တော်တို့ညှိညှိနိုင်နိုင်တဲ့လူမှုနီလန်းနဲ့လူမှုထောက်ခံမှုနဲ့ဒါကျွန်တော်တို့ရယူသွားမှာဖြစ်တယ်နိုင်ငံရေးနီလန်းနဲ့ရယူသွားမှာဖြစ်ပါတယ
်အော်ဒီမျိုးတွေဟာမြန်မာပြည်မှာခေတ်အဆက်ဆက်ခွဲခြားမှုတွေကြုံတွေ့နေကြရတယ်လို့လည်းပြောပါတယ်ဒီအတွက်ကြောင့်လည်းပိုးအုပ်ပြည်နယ်ကိုတောင်းဆိုရတာဖြစ်တယ်လို့ဆိုပါတယ
်ပိုးလူမျိုးဆိုတာကိုတိကိုနံကိုကြံကံနဲ့နေခဲ့တဲ့လူမျိုးတစ်မျိုးဖြစ်တယ်ဒါကျွန်တော်တို့ဒီလိုရှင်သန်ရပ်တည်ခဲ့ကြတယ်အဲ့တော့အမျိုးသားဒန်းတူရေးလို့ပြောတဲ့အခါမှာအခြားသောအမျိုးသားများဒန်းတူပဲအခြားသောလူမျိုးများနဲ့ဒန်းတူပဲကျွန်တော်တို့ရဲ့သမိုင်းကိုကျွန်တော်တို့ဒါကိုရှင်သန်ခြင်းအခုဆိုရင်ကျွန်တော်တို့အခြားလူမျိုးတစ်မျိုးရဲ့ပေါ့နော်ဒါလောက်ခံလူမျိုးလူမျိုးနယ်စုလူနဲ့ဒါကျွန်တော်တို့တွေကဆက်ဆံခံရတာရှိတယ်ဥပမာဖြစ်ပြောပါတော့ကလေးဆန်တယ်ပဲဖြစ်ဖြစ်ပြောရမယ်ဆိုရင်အခုပြည်တော်စုနှိကပွဲတွေကကြတယ်ပြည်တော်စုနှိကပွဲတွေကကြတဲ့အခါမှာကျွန်တော်တို့ပိုးဟာဇုံတွဲကခွင့်မရဒါကျွန်တော်တို့အခုပြီးခဲ့တဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရတဲ့ကာလမှာဒီပြင်းနေအဲ့ဒီအချိန်ဖြစ်ခဲ့ပါအခုကျွန်တော်တို့ပြည်တော်စုနေကဝဲတွေကကြတဲ့အခါမှာအဲခုနလူမျိုးရှင်မျိုးကတော့ဇုံတွဲကကွင်းရတယ်ကျွန်တော်တို့ပုတ်အိုးတို့တန်းတို့ဓနုတို့ကိုကန့်တို့နာကတို့စတဲ့မျိုးသမီးငယ်လေးတူဦးစီကကွင်းပေးတယ်ဒါအောင်ပါပြောနေဆိုရင်နိုင်ငံရေးရကျွန်တော်တို့ရဲ့ခွဲခြားဆက်ဆံခံရမှုတွေကိုဒါပြောနေတာဖြစ်တယ်အဲ့တော့ဒီဟာကပါလဲဆိုရင်ဒီအမျိုးသားတန်းတူရေးလို့ပြောရင်ကျွန်တော်တို့လည်းဇုံတွဲကခြင်းကျွန်တော်တို့လည်းအခြားမျိုးသားများနီးလူတတ်တူလူချင်းဆိုရင်ပိုးအိုးပြည်နယ်လူချင်းနဲ့ဆိုတာပိုးတွေကြီးပဲပိုင်တဲ့ပြည်နယ်လို့ကျွန်တော်ပြောတာမဟုတ်ဒီပြည်နယ်ဝန်ဝိုင်းမှာရှိတဲ့ပိုးပါဝင်ပြည်သူလူထုတရလုံးဟာဒီပြည်နယ်ရဲ့အချုပ်အခြာအာဏာပိုင်ရမယ်အခုဆိုကျွန်တော်တို့ဒီ Federal Democracy Charter ကိုကျွန်တော်တို့ထောက်ခံပြီးတော့အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC မှာကျွန်တော်တို့ပါတယ်အ တော့အမျိုးသားညီညွတ်ရေးအတိုင်းအမံကောင်စီမှာကျွန်တော်တို့ဟိုဒီ Federal Democracy Charter ကိုလက်ခံပြီးတော့ပါတယ်အဲ့ဒီ Federal Democracy Charter ရဲ့အဓိကအချက်ကပါလဲဆိုရင်ပြည်တော်စုအဖွဲ့ဝင်ပြည်နယ်များနဲ့အဲ့ဒီပြည်နယ်အတွင်းမှာရှိတဲ့ပြည်နယ်သူပြည်နယ်သားများစီကနေပြီးတော့အချုပ်အခြာအာဏာဆင်းသက်တယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အခုလိုလာတဲ့ပြည်တော်စုအဖွဲ့ဝင်ပြည်နယ်ပြည်တော်စုအဖွဲ့ဝင်ပိုးပြည်နယ်မှာတဲမှာရှိတဲ့ပြည်နယ်သူပြည်နယ်သားတွေရဲ့လက်ထဲမှာကျွန်တော်တို့အချုပ်အခြာအာဏာရှိရမှာဖြစ်ပါတယ်အဲ့ဒီလိုဆင်းသက်မှုနဲ့ကျွန်တော်ဖဲရယ်ပြည်တော်စုအဖွဲ့စီမှာဖြစ်ပါတယ
်အနာဂတ်ဖဲရယ်ပြည်တော်စုတည်ဆောက်တာမှာပအုပ်ရိအနေနဲ့မဟာလူမျိုးကြီးဝါဒအမြင့်ကျင်းများမှုဝါဒတွေကိုပါဆန့်ကျင်သွားမှာဖြစ်တယ်လို့အမြင့်တူတူတွေစုပေါင်းပြီးစစ်အာဏာရှင်ကြဆုံရင်အတွေ့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့လည်းပြောပါတယ
်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာအဓိက Federal Democracy ပြည်တော်စုကိုထူထောင်ခြင်းနဲ့မိမိတို့လူမျိုးလိုက်အမျိုးသားတွေရဲ့ရပိုင်ခွင့်တွေဒဏ်ထူရေးတွေကိုလိုချင်တယ်ဒီအခြေခံအချက်ကအဓိကဟိုတုန်းကကျွန်တော်တို့ရှစ်လေးလုံးရေးတော်ပုံကြီးဖြစ်တဲ့အချိန်မှာကျွန်တော်ကိုယ်တိုင်လည်းပါခဲ့တယ်ဒီမိုစီရရှိတို့အရေးပဲကျွန်တော်တို့អော်ခဲ့ဒါပေမဲ့ Federal အရေးကိုကျွန်တော်တို့မပြောခဲ့ကြအောင်ဒါပေမဲ့ရှစ်လေးလုံးမတိုင်ခင်တည်းကတိုင်းသားတွေကညပေါင်းများစွာဆင်နွှဲတဲ့တိုင်းသားရေးနော်ဒါတနည်းအားဖြင့် Federal အရေးကရှိနေတယ်အခုကျွန်တော်တို့တိုင်းပြည်မှာဘာဖြစ်သွားပြီလဲဆိုတော့ဒီမေခနဲ့မလိခမျက်နှာသွေးပေါင်းပြီးတော့ AR ဖြစ်တယ်လို့ပဲအခုဆိုရင် Democracy ရေးရယ် Federal ရေးရယ်ပေါင်းပြီးတော့ Federal Democracy ရေးဆိုတာကျွန်တော်တိုင်းပြည်တစ်ခုလုံးမူဖြစ်သွားပြီဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီမှာခုနလိုမဟာလူမျိုးကြီးဝါဒဆိုတာလေကျွန်တော်တို့ကစမ်းကျင်တိုက်ဖြတ်ရမှာဖြစ်တယ်အဲ့တော့ကိုကလူမျိုးကြီးတို့ယူပြီးတော့ကြံတဲ့လူတွေကိုဒါလောက်ခံနေနဲ့ဆက်ဆံတာပေါ့နော်ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအခုလာမယ့်အနာဂတ်ကိုကျွန်တော်တို့ထူထောင်မှာက Federal Democracy ပြည်တော်စုကိုထူထောင်မှာဖြစ်ပါတယ်အဲ့ဒီ Federal Democracy ပြည်တော်စုကိုထူထောင်တဲ့အခါမှာခုန Chauvinism မဟာလူမျိုးကြီးဝါဒကိုလည်းကျွန်တော်တို့ကစမ်းကျင်တိုက်ဖြတ်ရမှာဖြစ်ပါတယ်ဒါလာမယ့်အနာဂတ် Federal ပြည်တော်စုမှာမဟာလူမျိုးကြီးဝါဒဆိုတာကျွန်တော်မလို့အပ်တော့အထူးနည်းတူပဲကျွန်တော်တို့ narrow minded nationalism ကိုယ့်ရဲ့လူမျိုးအခုဆိုရင်ကျွန်တော်ပိုးတွေမှာလဲကိုဒေသလေးကွက်ကွက်ကလေးကောင်းဖို့ဒါမဖြစ်နိုင်ဘူးကြောင့်မလာမဲ့ကာလမှာကျွန်တော် narrow minded nationalism ဒါမိမိအမျိုးသားရေးတစ်ခုကိုပဲကြည်ပြီးလုပ်တယ်ဆိုတော့အယူဆအောင်လဲဒါလို့ကျွန်တော်ပြစ်ပယ်ရမှာဖြစ်ပါတယ်နောက်တစ်ခုကတော့ပါဆိုရင် narrow minded regionalism လို့ပြောရမလားတော့မသိကိုဒေသလေးတစ်ခုအတွက်ကိုပဲသူလောက်တာမျိုးမဟုတ်ပဲနဲ့ခုနကကျွန်တော်ဒီ Federal ပြည်တော်စုတူဆောက်ရေးနဲ့အတူကျွန်တော်မဟာလူမျိုးကြီးဝါဒကောအာ narrow minded nationalism ကောဒီလူမျိုးရေးကျင်းမြောက်မှုတွေရောဒါတွေအကုန်လုံးကိုတော့ကျွန်တော်ဆန့်ကျင်တိုက်ဖြတ်သွားမှာဖြစ်ပါတယ
်ဒီအတွက်ကြောင့်ဒေသခံပအုပ်ပြည်သူတွေအားလုံးအနေနဲ့စစ်ကောင်စီရဲ့ဝါဒဖြန့်မှုတွေကိုမယုံကြဘဲပအုပ်တွေရဲ့အနာဂတ်အရေးအတွေ့တိုက်ပွဲဝင်နေသူတွေကိုကူညီချဖို့လက်တွဲပါဝင်ချဖို့အတွေ့အထူးလိုအပ်တဲ့အကြောင်းလဲဥက္ကဋ္ဌခွန်မြင့်ထွန်းကပြောဆိုခဲ့ပါတယ်ရှင
်ဒါကတော့ပအုပ်အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကိုမညညူလွင်ကမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ချင်ပါတယ်မြန်မာနိုင်ငံမှာလူလက်တန်းစားပမာဏထက်ဝက်ရော့ကျသွားပြီးတော့လူဦးရေရဲ့သုံးပုံတစ်ပုံဆင်းရဲသွားရတဲ့အခြေအနေကိုကူစားနိုင်ရေးတစ်နှစ်ကိုဒေါ်လာတန်း4000လောက်လိုအပ်မယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကအစီရင်ခံစာထုတ်ပြန်တင်ပြပါတယ်။ဓာတ်ရိုက်ငွေကြေးထောက်ပံ့မှုအပါအဝင်နီလန်းပေါင်းစုံနဲ့ပံ့ပိုးကူညီမှုတွေကနေမြမဆင်းရဲမွဲတေမှုကိုထိထိရောက်ရောက်ဖြေရှင်းဖို့လိုအပ်နေပြီလို့လည်းကုလသမဂ္ဂအစီရင်ခံစာကထောက်ပြပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်တင်ပြပေးထားပါတယ်။
ရှစ်အလဲပိုင်းဒေသကဟိုတယ်ဝန်ဆောင်မှုလုပ်ငန်းခွင်ကိုစွန့်ပြီးမြန်မာနိုင်ငံမှာလုပ်ငန်းတွေစဖို့ပြန်လာခဲ့တဲ့လူငယ်တဦးကမထင်မှတ်ပဲဆ ਿਆ နာသိမှုနဲ့ကြုံတွေ့ရပြီးတဲ့နောက်လုပ်ငန်းတွေစဖို့ဆိုတဲ့အစီအစဉ်ကိုအကောင့်ထဲမဖို့နိုင်ပဲအခုတော့စစ်လျှောက်နေရပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်သူ့နာမည်ရင်းကိုမဖို့ပြပဲ VOA ကိုအခုလိုပြောပါတယ
်။စိတ်ကိုစိတ်တမ်းပြောတော့မဟုတ်ပြ။လည်းနဲ့ကြီးကြီးကြားထဲမှာပလုံးမအလုံးလုံးလုံးမရဘူးကလူငယ်တွေကတော့အကုန်လုံးကတော့ကျွန်တော်ကနိုင်ငံခြားမှာလုပ်လုပ်ခဲ့တယ်ခုနိုင်ငံကကို improve ပေါ့နော်ဆွေးနွေးနေတူးတက်ချင်နေဒီ results ဆွေးပေါ့နော် results ရှိရကျွန်တော်မှာဆိုမြေပိုင်ဆိုင်မှုရှိတယ် main မှာ BG တွေမှာဒါပေမဲ့အာဒီအာနာသိင်းပြီးတော့ပင်ပိုင်ကျွန်တော်တွေစိတ်ကူးစိတ်တောင်းအကောင့်ထဲပို့ဖို့မပြောနဲ့အမအကုန်လုံး အရပ်လူပြောမဆိုရင်ခလဘန်လို့ခေါ်တယ်။ကျွန်တော်အဲ့နိုင်ငံမှာလောက်ခဲ့တော့အကောင့်တော့ပြတ်သုံးသွားတယ
်။ဆီယနာတိမ်ပီ၃နှစ်အကြာမှလုပ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အစီရင်ခံစာမှာတော့နိုင်ငံတော်အိမ်ထောင်စုပေါင်း 12,000 ကိုစစ်တမ်းကောက်ယူပြုစုထားတာဖြစ်ပြီးလက်တလောကာလတွေအတွင်းမြန်မာနိုင်ငံမှာကောက်ယူခဲ့တဲ့အခြေပြန်ဆုံးစစ်တမ်းလည်းဖြစ်ပါတယ်။မြန်မာအိမ်ထောင်စုစီးပွားရေးနဲ့စီးရဲမွတ်တင်မှုလူလက်တန်းစားပျောက်ကွယ်မှုဆိုတဲ့ UNDP ရဲ့အစီရင်ခံစာမှာအိမ်ထောင်စုအများစုဟာအစားအသောက်လျှော့စားပညာရေးနဲ့ကျန်းမာရေးအသုံးစရိတ်ဖြတ်တောက်ပြီးစုဆောင်းမှုလည်းလျော့ကျငွေချေးရတဲ့အခြေအနေတွေကိုထောက်ပြထားပါတယ်။နိုင်ငံတွင်းမှာလုံခြုံရေးနဲ့ပဋိပက္ခတွေကျေပြန့်နေပြီးစီးပွားရေးပြဿနာဆိုးဝါးလာတာနဲ့အတူပဲလူလက်တန်းစားပမာဏထက်ဝက်လျော့ကျသွားတယ်လို့ဧပြီလ17ရက်နေ့တုန်း UNDP အစီရင်ခံစာကဖော်ပြပါတယ်။ UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှုချုပ်ကန်နီဝကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် First something we had not focused on before was how fast the middle class in Myanmar was disappearing literally disappearing
ပထမဆုံးအနေနဲ့အရင်တုန်းကမြန်မာနိုင်ငံမှာလူလက်တန်းစားတွေဘယ်လောက်မြန်မြန်ပျောက်ဆုံးနေလဲဆိုတာကျမတို့အနေနဲ့အာရုံသိပ်မစိုက်ခဲ့ကြပါဘူးတကယ်ကိုပျောက်ဆုံးလာနေတာပါထိခိုက်တည့်ရောက်မှုဒဏ်တွေရဲ့ဂျာဂန်ဖြစ်တဲ့ဒီလူလက်တန်းစားဟာနှစ်နှစ်ခွဲတာကာလအတွင်းမှာပဲ90ရာခိုင်နှုန်းလောက်ပြိုလဲသွားတာဟာဒီနိုင်ငံအတွက်လွန်းကိုတုံ့လှုပ်ဖွယ်ဖြစ်ပါတယ
်လူလက်တန်းစားရော့ချလာတာနဲ့အတူစင်ရွေတွင်နဲ့လာတဲ့အခြေအနေကိုလည်းသူမကထောက်ပြပါတယ
် So overall about 3/4 of the population
လူရဲ့၃ပုံ၃ပုံလောက်ကစင်ရနေကြပါဒါပေမဲ့အမတန်ထိတ်လန့်ဖွယ်ကောင်းတာကတော့ဒီလူတွေဟာအသက်ရှင်တန်ရုံအခြေအနေမှာပဲရှိနေကြတာပါစင်ရွေတွင်ကအလွန်ကိုနက်ပါတယ်
2019ခုနှစ်တုန်းကစီးရဲမွတ်တည်မှု 24.8 ရာခိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်မှာ 49.8 ရာခိုင်နှုန်းကိုနှစ်ဆတိုးလာခဲ့ပြီးမြန်မာလူထုရဲ့86ရာခိုင်နှုန်းသောလူထုဟာဝမ်းစာဖူးလုံမှုမရှိတဲ့အခြေအနေဒါမှမဟုတ်လဲဝမ်းစာဖူးလုံမှုမရှိတော့တဲ့အခြေအနေနဲ့နှီးဆက်နေပြီလို့ UNDP ကသတိပေးပါတယ်။နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုကျဆင်းသွားတဲ့အချက်ကိုလည်းဖော်ပြထားပါတယ်။UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှူးချုပ်ကန်နီဝစ်ကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် We had never seen
မြို့ပြဒေသတွေအရှိန်မြန်မြန်နဲ့ရှင်းရဲမွေးတေလာတာကိုအရင်ကမတွေ့ခဲ့ဘူးပါဘူးရန်ကုန်နဲ့မန္တလေးတဝိုင်းမှာတကယ့်ကိုထိခိုက်တက်ရောက်နေပါတယ်
မြန်မာနိုင်ငံမှာစီးရဲမွေးတည်မှုကနေလွတ်ကင်းပြီးပုံမှန်ဝင်ငွေကောင်းတဲ့လူဦးရေက25ရာခိုင်နှုန်းအောက်မှာပဲရှိနေတာကိုလိလာချက်တစ်ကဖော်ပြနေပြီးမြန်မာလူထုအတွက်ငွေကြေးထောက်ပံ့မှုစားနပ်ရိက္ခာဖူလုံမှုနဲ့အခြေခံဝန်ဆောင်မှုတွေရရှိရေးချက်ချင်းလုံမပေးနိုင်ရင်တော့အခုညီလိုအပ်သူတွေဆက်လက်တိုးများလာပြီးမျိုးဆက်နဲ့ချီထိခိုက်သက်ရောက်နိုင်တယ်လို့လဲ UNDP အခြေအကဲအာချင်းစတိန်နာကပြောပါတယ် UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွေ့အမှုချုပ်ကန်နီဝကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုဆက်ပြီးပြောပါတယ
် One is direct support to people's livelihoods any which
လူတွေရဲ့အသက်မွေးဝမ်းကြောင်းအတွက်တက်နိုင်တဲ့နည်းလမ်းနဲ့ဓာတ်ရိုက်ထောက်ပံ့တာဖြစ်ပါတယ်အသေးစားနဲ့အလက်စားလုပ်ငန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်ကျမတို့ပံ့ပိုးနေတာကြောင့်အခြေခံစားဝတ်နေရေးအတွက်ဝင်ငွေရနိုင်ပါတယ်စိုက်ပျိုးရေးကအရိကလုပ်ငန်းဖြစ်နေစေပါဒါကြောင့်လဲစိုက်ပျိုးရေးအတွက်ရေးသွဲတာတို့မျိုးစေတို့မွေးမြူရေးလုပ်ငန်းငယ်တွေစတာတွေကိုကျမတို့ဆောင်ရွက်ပါမယ
်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလဲလူလက်တန်းစားတွေဒေသတွင်းကထွက်ခွာနေတဲ့အခြေအနေကိုလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းက VOA ကိုအခုလိုပြောပြပါတယ
်ရခိုင်မှာဆိုလို့ရှိရင်အောက်ရှိလူတန်းစားပဲရှိလို့ရအလယ်လတ်လူတန်းစားကတော့ပို့ပြီးတော့အခွင့်အလမ်းကောင်းတဲ့နော်ဒီစီးပွားရေးလူလူကံကြီးကောင်းတဲ့ပြည်မပြမသွားပြီးတော့အရှိစိတ်ကြရတယ်အဲလိုမျိုးဖြစ်တဲ့အခါမှာပြည်ရင်းရဲ့ကွန်ထရိုးလာကိုလုံးဝချက်စီမကဘူးပြည်ရင်းမှာတော့ကျွန်တော်တို့ဘဝရည်ရည်ရှိတဲ့အတွက်တောင်မှအခက်အခဲတွေ့ရတယ်အနောက်ဘက်မှာကိုဗစ်ပြုတ်ထိတဲ့မိုခါထိတဲ့နောက်ပြီးတော့ပြုတ်စင်ပြည်ရင်းစစ်ပေါ့ဒါကပြည်ထဲမှာဖြစ်နေတဲ့အခါမှာကျတော့ပို့ပြီးတော့ဒုက္ခတွေပုံများလာတဲ့ရှင်းပြောင်းနေရာရှင်းပြောင်းပြီးတော့စီဘီနဲ့ဝေးတဲ့နေရာတွေကိုပြောင်းရွှေ့သွားရတဲ့ပုံများလာတယ်
မတင်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်ဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့ယွန်းဖျားပြုလုပ်နီးအတက်ပညာအကြောင်းကိုတင်ပြပေးထားပါရစေ။ညံတော်ပေရာကျော်မြင့်နဲ့ရှေးဟောင်းပကံဖျားဇေဒီတွေကိုစကေးချုပ်ပြီးတော့ယွန်းနဲ့ပုံစံငယ်လုပ်တဲ့အတက်ပညာကိုလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားသင်ယူစေချင်ပါတယ်လို့ယွန်းဖျားတွေကိုလုပ်တဲ့မြင်းကဘာရွာကယွန်းအတက်ပညာရှင်က VOE ကိုပြောပါရစေ။ပကံလာတဲ့ဆိုရင်ဓာတ်ပုံရိုက်တာအပြင်ရှေးဟောင်းအမှုပညာဘိသူကလက်ရာတွေကိုလည်းလေ့လာစေချင်ပါတယ်လို့ပြောတဲ့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမဆုမျက်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်
မြမလက်မှုအတက်ပညာတွေကတစ်ခုဖြစ်တဲ့ယွန်းအတက်ပညာနဲ့ပကံမျိုးကယွန်းပညာရှင်တယောက်ကရှေးဟောင်းဖျားဇေဒီပုံစံငယ်တွေပြုလုပ်နေပါတယ်ရှေးဟောင်းလက်ရာတွေအတိုင်းတူအောင်လို့ယွန်းဖျားတွေလုပ်တဲ့အခါမှာဒီမြမလက်မှုအတက်ပညာပန်းဆယ်မျိုးထဲမှာ6မျိုးမကကိုအသုံးပြုရတယ်လို့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကပြောပါတယ်အခုလိုမျိုးဒီယွန်းနဲ့ဖျားဇေဒီတွေလုပ်တဲ့အတက်ပညာပျောက်ပြတ်မသွားအောင်လို့ဘယ်လိုမျိုးလက်ဆင့်ကမ်းထိမ့်သိမ့်နိုင်လဲဆိုတာကိုမြင်းကဘာရွာကယွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမေးကြည့်ဖြစ်ပါတယ
်ကျွန်တော်စလုပ်တာကတော့အနည်း20ကျော်ပြီဗျကျွန်တော်လုပ်ခဲ့တဲ့ဖျားကြီးကတော့အကုန်လုံးစုစုပေါင်းစုမယ်ဆိုရင်တော့ဟိုစုရေ50ပတ်ဝန်းကျင်လောက်တော့ရောက်ပါပြီဗျအာပထမပိုင်းတော့ခက်ခဲတာပေါ့ဗျနောက်ပိုင်းကျတော့လည်းဖြည်းဖြည်းဖြည်းနဲ့ဟိုတူးလာတာပါဗျဟုတ်ကဲ့
ကျွန်တော်ဒီယွန်းပညာနဲ့ပေါ့နော်ဖျားစေတီတွေလုတ်တဲ့အခါမှာဒီတခြားယွန်းတဲ့ပစ္စည်းတွေလုတ်ရတာနဲ့ဘလို့ကွာခြားရဲဆိုတာကိုလည်းရှင်းပြပေးပါလားရှင
်။အဲ့ဒါကတော့ဒီလိုပါဗျာ။ယွန်းနေရတော့ယွန်းနေချင်းအတူတူပါပဲ။အဲတို့ဝင်မဲ့လည်းကျွန်တော်ဖျားလေးရလိုင်းလေးတွေနဲ့ဆိုတော့ယိုးယိုးယွန်းနေရတော့တေယူချောတာလို့ညွန်ချောတာလို့လုတ်ရတာပေါ့ဗျာ။ကျွန်တော်ဖျားကြတော့အဲ့လိုမဟုတ်တော့ဘူး။တစ်စီတုတ်လိုက်ပြာပက်လိုက်တစ်စီတုတ်လိုက်ပြာပက်လိုက်နဲ့လုတ်ရတာပေါ့။အဖြူတွေပဲကြာပြန်တော့လေယွန်းတဲ့လူကတော့သူကနှီးလေးတွေထောင်းလိုက်ခွေလိုက်နဲ့ဘာဖြစ်တယ်လေကျွန်တော်ဒီဘုရားကြတော့အုတ်မျက်စီတယ်လို့ဖြီးဟိုလေတထာချင်းတထာချင်းတထာချင်းကြည့်ရတာဆိုတော့ဂျားလေးတွေထဲမှာတီယူချောလိုက်ပြည့်တော့မှလေအဲအဲ့ဒါကြောင့်ကျွန်တော်တို့ကတီယူတီစီတုတ်လိုက်ပြာပက်လိုက်တော့တာပါဗျအ
ဲ့တော့ဒီရှေးဟောင်းဘုရားစီတွေနဲ့အစင်တူပုတ်တူဖြစ်အောင်ပေါ့နော်ဦးလေးကဒီပုတ်ဟိုစားအရွယ်စားအငယ်လေးတွေလုတ်တဲ့အခါမှာဒီဟိုမူလဖျားပုံစံနေနဲ့ lesson to ဖြစ်အောင်တခါဒီဟိုမလွဲသွားအောင်ပေါ့လေဘယ်ကနေစပြီးတော့ဦးလေးလုတ်ရတဲ့အချိန်ဘယ်လောက်ကြာရဲဆိုတာလည်းပြောပြပါလား
သူကတော့ပထမဆုံးတည်းချင်းပုံစံကိုဘုရင်ဟိုကတ်ဆက်ကူပေါ်မှာရေးရတာပေါ့ဗျာပုံစံတူအောင်ပေါ့ခိုက်ဟိုကိုလူချင်းတဲ့စကီးဆိုင်ကိုချုပ်ပြီးတော့ရေးရပေါ့ညာရေးပြီးတော့မှအဲ့ဒီအနေမှာအတိုက်ထွားပြီးတော့မှတစ်ရှင်းချင်းတစ်ရှင်းချင်းဟိုကျွန်တော်တို့ဝါလေးတွေနဲ့ကတ်ပြီးတော့လုတ်သွားတာပေါ့အဲ့ဒီတဘောမျိုးပါပထမဆုံးလုတ်သွားတော့ဟိုဒီလိုပေါ့ဗျာဟိုစကေးပုံဆွဲလိုက်တယ်ဆွဲပြီးတော့ကျွန်တော်လုတ်တယ်လုတ်တဲ့အခါကျတော့မျက်လုံးနဲ့သွားတော့ဖះအောင်လည်းသွားကြည့်ရဲကျွန်တော်အိမ်မှာလည်းလုတ်တယ်အဲ့လိုလုတ်တဲ့နေရာမှာမတူတဲ့အားလေးကြရင်တော့ပြန်ပြန်ပြီးတော့ပြင်းပြင်းလုတ်တာပေါ့ဗျာအဲနောက်ဆုံးကြတော့မှမျက်လုံးနဲ့မှစိတ်တိုင်းကြအားရလာပြီဆိုတဲ့အချိန်ကြတော့မှပြတ်တာပေါ့အဲ့ဒီဘောမျိုးပါပယံလုတ်တဲ့နေရာတွေမှာလည်းကျွန်တော်တို့ကပြီးတော့ပယံရဲ့အယူဆလေးတွေဗာလေးတွေလည်းလိုက်လေ့လာရတာပေါ့စကိရကသူကဗကံဖျားကြီးကအကုန်လုံးစကိလိုက်တယ်ထွက်ထားဦးလေလင်းငါးစုလောက်ပဲထွက်ထားတာဟုတ်အဲ့လင်းငါးစုလောက်ကတော့သူစကိတိုင်းကျွန်တော်လုတ်လို့ရတယ်လေအဲတနေ့ဖျားကြီးကြရောကိုစကိနဲ့ကိုပေါ့ကိုလော့
ဆိုတော့ဒီဒုရဲ့ကြီးမားတဲ့ဒီရှေးဟောင်းဖျားစေဒီတွေကိုဒီယွန်းနဲ့ပေါ့နော်ပုံစံငယ်လုတ်တဲ့ခါမှာလက်ဝဲမှာတော့တေးကြပါတယ်ခုနဦးလေးပြောခဲ့သလိုအစင်းစင်းလုတ်ရတယ်ပေါ့လေဆိုတော့ဒါပေမဲ့ဘလို့အစ်စ်မျိုးရောက်တဲ့အခါမှာအခက်ခဲဆုံးလက်အဝင်ဆုံးလို့ပြောလို့ရလဲရှင
်အာလက်ဝင်တာတော့အမှန်ပေါ့ဗျာအဲဒါဒီခုရှာမှာညံတော်180 180ရှိတဲ့ဖျားကြီးကိုကျွန်တော်ကဒီလိုနှစ်ပေတော့ညံတော်နှစ်ပေလောက်ကလေးမှာချုပ်ပြီးတော့လုတ်ရတာဆိုတော့โอ้อดอตนานนี่ริยาเนี่ยจนผ่องเนี่ยล่ะนี่ป่าเราป่ะไอ้ผ่องเนี่ยคาจ้ะเรามูยิ้งปုံตันเนี่ยไม่ดูได้ไม่ดูเว้ยขึ้นออกมาจอกเนี่ยคาจ้ะเรามาผ่องเนี่ยหาผ่องไอ้ลูกนี่เราลดลดออกแล้วป่ะไอ้เนี่ยมาတော့เนเน่ခက်ๆတာนี่เลยရှိအောင်ตะคาตะนี่เนี่ยผ่องตาม้ายดွားเองเนี่ยตัวมูยิ้งปုံเนี่ยไม่ดูတော့อูดิไม่ผ่องเปลี่ยนတော့เลยจนออกมาจ้ะเราดีนับไปแล้วแท้วีวีออนช่ออ่ะแล้วဆိုတော့အော်နည်းနည်းခက်တာပေါ့ဗျာအဲ့ဒါအဲ့ဒီပိုင်မှာခက်ဆုံးပဲဗျာဟော
ပူဦးလေးလုံနေတဲ့ဒီရှေးဟောင်းဖျားစေဒီတစ်ခုမှဒီမြမဟိုစပေါ့လက်မှုပညာပန်းဆယ်မျိုးဘယ်လောက်ပါတယ်လဲလို့ဦးလေးရှင်းပြနိုင်မလဲရှင့်
ပန်းစင်မြူထဲမှာကျွန်တော်လုပ်တဲ့ကျွန်တော်လုပ်တဲ့ဒီပုံစံတူကတော့ပန်း6မျိုးလောက်ပါတယ်ဗျ။ဟိုနံပါတ်1အနေနဲ့ကတော့အခြေခံသားတော့ပိယံပေါ့ဗျ။အပုံဆွဲတာကတော့ပကြီးဗျ။ပကြီးပြည့်တဲ့အခါကျတော့အင်္ဂလိပ်ပန်းလေးတွေကိုကျွန်တော်တို့တရုတ်နဲ့လုပ်တဲ့အခါကျတော့ပန်းတော်ဗျ။အာနောက်တော့ဒီဒီလေးတွေဗာလေးတွေပို့ထိုးတဲ့အခါကျတော့ဟိုပန်းပို့ဗျ။အာသူကနောက်ပြီးတော့ပိယံပါမယ်ဗျ။နောက်ပြီးတော့ကျွန်တော်တို့ပန်းယွန်းပါမယ်ဗျ။အကုန်လုံးကိုစုစုပေါင်းစုလိုက်ရင်ကျွန်တော်ရေးထားတာပန်း6မျိုးရှိတယ်ဗျ။ပန်း10မျိုးပညာထဲမှာကိုယ်ကအစ်အနေနဲ့လက်သမားပညာပါလေးတွေဗျ
။အခုလိုမျိုးဒီလက်မှုပေါ့နော်ရုံးအတက်ပညာမှာမာဒီဖျားတွေဈေးတွေလုတ်တဲ့ဦးလေးတက်ထားတဲ့ပညာကိုဒီပျောက်ပြက်မသွားအောင်ရောဘယ်လိုမျိုးထိမ့်သိမ့်နိုင်မယ်လို့ထင်လဲရှက
်။အခုလောလောဆယ်အနေနဲ့တော့ကျွန်တော်တာသမီတွေပုံမှာတော့မူတည်တာပဲဗျ။တခြားတင်ယူတဲ့လူတွေတော့ဟိုမရှိတော့ရှားပါလေ။โอ้ကျွန်တော်တာသမီးတွေတာသမီး3ယောက်ရှိရပြ3ယောက်လုံးတော့ဒီပညာရက်ကိုကျွန်တော်မဖြစ်မနေတင်ထားပါတယ်သူတို့လည်းကြိုးစားကြပါတယ်ဟိုတင်ကြပါတယ်လောလောဆယ်တော့အကုန်လုံးတော့အဆအဆုံမဖြစ်သေးဘူးပေါ့ဗျာနောက်ကြရင်တော့ဖြစ်လာမှာပါဗျာ
ဆိုတော့ဒီဦးလေးလည်းခုနပြောခဲ့သလိုပေါ့เนาะဒီယုံတဲ့တစ်ခုဖြစ်ဖို့ဆိုတာကအစ်စ်နေများတယ်လက်ဝင်နဲ့အချိန်ကြာတယ်အထူးသဖြင့်ဒီပုံတူဒီဖျားရည်စေးဒီတွေလောက်တဲ့အခါမှာပို့ပြီးတော့မှခက်ခဲတယ်ပေါ့လေဆိုတော့ဒီအတက်ပညာကိုဒီလူငယ်ပိုင်းတွေစိတ်ဝင်စားမှုနည်းလာကြတာမျိုးဟာဒီတခြားကျွန်းတယ်လို့တဲ့ဒီဟိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့မှာဆိုရင်တွေ့ရတယ်လေလူငယ်တွေကဒီအတက်ပညာကိုမလုပ်ချင်တော့ဘူးအချိန်ပေးရတယ်လက်ဝင်တယ်ဆိုတော့အဲ့တော့ဒီမြမလက်မှုကျွန်းပညာကိုဒီမြန်မာနိုင်ငံကလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ရောဦးသိန်းနိုင်အနေနဲ့ဘယ်လိုလုပ်နိုင်မယ်လို့ထင်လဲရှင
့်ဟိုယူနေပညာတဲ့ကျွန်တော်ကပကံဖျားကြီးကခက်ခဲတဲ့အမှုပညာလက်ရာလေးကိုလူငယ်လေးတွေသိချင်းသိစီချင်တာဗျအဲ့ဒါကြောင့်ကျွန်တော်ကဒီလိုလူငယ်လေးတွေဆိုတော့အသေးစားကိုမင်မောတယ်ဒီအသေးစားကိုမင်မောတော့ကျွန်တော်ဒီဖျားငယ်လေးတွေလှုပ်လိုက်တဲ့အခါကျတော့သူတို့ကအဲ့ဒီမှာနေဖျားငယ်လေးတောင်မှဒါလောက်ခက်ခဲနေတာအကြီးကြီးတွေဆိုရင်ဘယ်လောက်များပညာတွေပါမလဲအမှုပညာတွေပါမလဲဟိုအင်္ဂလိပ်ပန်းတွေပါမလဲအာအုပ်စီပညာတွေပါမလဲအဲ့လိုတဖြည်းဖြည်းနဲ့စိတ်ဝင်စားမှုလေးတွေဖြစ်လာစေချင်တာပေါ့ကျွန်တော်ပကံဖျားတွေကိုလူငယ်လေးတွေပို့ပြီးစိတ်ဝင်စားကြည့်အခုလောလောဆယ်လာတဲ့ဖျားဘူးတွေကဓာတ်ပုံရိုက်ဖို့တော့ပဲစိတ်ဝင်စားတာလေတကယ်အမှုပညာနဲ့တကယ်ဟိုပိတုကပညာကိုနားမလဲကြဘူးအဲ့ဒါလေးကိုပို့ပြီးစိတ်ဝင်စားကြည့်ရအဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကပို့ပြီးတော့ဟိုတိုးတက်လာလိမ့်မယ်လို့ထင်တာပဲဗျာကျွန်တော်အထင
်ပကံမြင့်ကပါရွာကဒီရွတ်အတက်ပညာရှင်ဦးသိန်းနိုင်ဖြစ်ပါတယ်ရှင်သူတက်ထားတဲ့ဒီယွန်းနဲ့ရှေးဟောင်းဖျားစည်းဒီတွေလုတ်တဲ့အတက်ပညာကိုစိတ်ဝင်စားလို့သိယူခြင်းနဲ့ဆိုရင်ပညာလက်ဆက်ကမ်းပေးဖို့အဆင်သင့်မယ်လို့လည်းပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
။ဒါကတော့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမစုမြတ်မောင်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမလို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါရှင်။
ဣသရေလစစ်ထောက်လိုင်း၏အကြီးအကဲယာရုကနေနှုတ်ထွက်တယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ9ရက်ဣသရေလကိုဟာမတ်အကြမ်းဖက်တွေတိုက်ခိုက်တာကိုမတားဆီးနိုင်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်တာဖြစ်ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်ဣသရေလအကြီးတန်းအရာရှိတဦးနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဣသရေလတိုက်ခိုက်မှုကြောင့်ရာဖာဒေသမှာခလီးငယ်တွေအပါအဝင်22ဦးသေဆုံးခဲ့တယ်လို့ခံယူနစ်မြို့ဆေးရုံမှာသေဆုံးသူရုပ်အလောင်း200ကျော်တွေ့တယ်လို့ပါလက်စတိုင်းကာကွယ်ရေးဌာနကပြောပါတယ်။နျူကလ িয়ার လက်နက်တပ်ဆင်ရေးနဲ့ပတ်သက်တဲ့မူဝါဒသူတို့မှမရှိဘူးလို့အီရန်ဘက်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဣသရေလရဲ့ချိန်ချောက်မှုတွေကြောင့်အီရန်ရဲ့နျူကလ িয়ার မူဝါဒကိုပြောင်းလဲနိုင်တယ်လို့အီရန်တော်လှန်ရေးအဆောင်တန်းမှုကသတိပေးပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲအီရန်နိုင်ငံသားရဲ့ဌာနကအခုလိုကြေညာချက်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုငြိမ်းချမ်းတဲ့ရွေချက်တွေနဲ့သာအသုံးပြုမယ်လို့အကြိမ်ကြိမ်ပြောဆိုထားပေမဲ့နျူကလ িয়ার လက်နက်တပ်ဆင်ရေးကသူတို့ရဲ့မူဝါဒမဟုတ်ဘူးလို့အီရန်ပြောရေးဆိုခွင့်ရှိသူကသတင်းစာပေါ်မှာပြောလိုက်တာပါ။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီတူဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helena John Dryden ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါသေးရှင်။